Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်ဖီရီမြန်မာပိုင်းအစီအစဉ်2015ခုနှစ်နိုဝင်ဘာလ9ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနောင်လပိုင်ပါအခုညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင်
။ကျမရှားဖုံပါစနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာမနေ့ဖန်ကျင်းပမဲ့တထူရွေးကောက်ပွဲအတွက်သက်ဆိုင်ရာမဲယုံတွေမှာစတင်ပြင်ဆင်နေကြတယ်လို့လုံခြုံရေးအတွက်အာဏာပိုင်တွေစောင့်ကြနေကြတယ်လို့နိုင်ငံရေးပါတီတွေကလည်းစောင့်ကြည့်ချက်အကဲခတ်ဖို့ပြင်ဆင်နေကြပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတဲ့ဒါနဲ့ပတ်သက်လို့မစိုးရိမ်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကနေနေပြည်တော်မှာရွေးကောက်ပွဲပြင်ဆင်မှုတွေသွားရောက်ကြည့်ရှုစဉ်ပြောကြားသွားပါတယ်။
ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့မက်ဖြစ်မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာဆန္ဒမဲပေးရမှာကိုကြောင့်တတ်မှတ်ပယ်မဲပုံစံလှုပ်ဆောင်မိခဲ့ရင်ကော်မရှင်အနေနဲ့မဲလက်မှတ်ကိုပြန်လည်လဲလှယ်ပေးဖို့မရှိဘူးလို့ပြောဆိုလိုက်ပါတယ
်။အခုကျွန်တော်တို့မဲစင်းမှာဆုံးနေသေးတယ်ထင်းတယ်ပေါ့နော်။အဲ့ဒါဆိုလို့ရှိရင်မဲလက်မှတ်ဆောက်ပြီးတော့ထုတ်ပေးတဲ့အချိန်မှာတည်းကသူကတောင်းပြန်ပြီးတော့လဲလှယ်ဖို့တောင်းခံရမယ်။တစ်စိတ်ရိုက်ပြီးရင်တော့ကျွန်တော်တို့ပြန်မထုတ်ပေးတော့ဘူးဗျ။
ပြေဆောင်နောက်ပိုင်းမှာနားဆင်ရမှာပါဒီနောက်ပိုင်းမှာတော့ရေကောက်ပွဲအတွက်နောက်ဆုံးမဲဆန္ဒရှင်စီးရင်ထုတ်ပြန်ရမှာမဲပေးမဲ့သူစီးရင်တိုးလာတဲ့အခြေအနေသတင်းစားတဲ့စိတ်ဝင်စားစရာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့ထိတ်တန့်ရောက်သတင်းတွေကိုရှားဖောင်တဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင
်မြန်မာနိုင်ငံမှာမနေ့ဖန်ကျင်းပမဲ့အထွေထွေရေကောက်ပွဲအတွက်သက်ဆိုင်ရာမဲယုံတွေမှာစတင်ပြင်ဆင်နေတယ်လို့လုံခြုံရေးအတွက်အာဏာပိုင်တွေစောင့်ကြနေကြတယ်လို့နိုင်ငံရေးပါတီတွေကလည်းစောင့်ကြည့်ကြေခါဖို့ပြင်ဆင်နေကြပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့မစိုးရိမ်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကနေပြီးတော့နေပြည်တော်မှာရွေးကောက်ပွဲပြင်ဆင်မှုတွေတွားရောက်ကြည့်ရှုစဉ်အခုလိုပြောကြားသွားပါတယ်။
တကယ်တကယ်တော့သိဆိုးရစရာလည်းမရှိပါဘူး။နော်အားလုံးကျွန်တော်တို့ပြင်ဆင်ထားပြီးသားပဲလေနော်။အဲကြောင့်ဘာမှဆိုးရစရာမရှိပါဘူး။
မဲယုံအများစုမှာမဲဘုံတွေကိုစတင်ပြင်ဆင်နေတယ်လို့စနေနေ့မနေ့ကတည်းကစတင်ပြင်ဆင်ကြိုတင်မဲတွေကိုလည်းတနိုင်ငံလုံးမှာဆက်ပေးနေကြပါတယ်ပထမအကြိမ်အရက်သားအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်လူထုကြားစိတ်ဝင်စားမှုများတဲ့အတွက်မဲပေးသူများမဲလို့လဲရန်ကုန်မြို့ကမဲယုံတာဝန်ခံတွေကအခန့်မှန်းနေကြပါတယ်အဓိကတိုက်ခိုက်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့ရွေးကောက်ပွဲရလာတွေကိုရန်ကုန်မြို့ကဌာနချုပ်ရုံးမှာ LCD TV ကြီးတစ်လုံးနဲ့ထုတ်ပြန်ကြေညာဖို့စီစဉ်ထားတယ်လို့လည်းပါတီပြောခွင့်ရသူဦးညံဝင်းကပြောပါတယ်မြန်မာနိုင်ငံရဲ့လူဦးရေတန်း90နဲ့မဲပေးခွင့်ရှိသူတန်း30ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအစိုးပိုင်းကကြေညာထားပေမဲ့နောက်ဆုံးထုတ်ပြန်ခဲ့တဲ့စီးရင်မှာတော့အရေးအတွက်တိကျကိုဖော်ပြထားတာမျိုးမရှိပါဘူးမဲပေးခွင့်ရှိပေမဲ့လည်းမဲစီးရင်မှာမပါတာလူအပေါ်တွေပါနေတာလို့စီးရင်မှာယွင်းတွေရှိနေတယ်လို့ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်း6000ကျော်တဲ့ကတချို့ရဲ့နမဲစင်းတွေဟာဆိုရင်လဲမဲလက်မှတ်မှာမပါတာကိုစလေလောင်းဖြစ်ကပယ်ဖျက်ထားသူတွေမဲလက်မှတ်ပေါ်မှာပါနေတာတွေလို့အမားယွင်းတွေရှိနေတယ်လို့လဲဝေဖန်မှုတွေထွက်ပေါ်နေပါတယ်
။တရုတ်နဲ့ထိုင်ဝမ်တို့ကြား1949ကစလို့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမဲ့စင်ကာပူနိုင်ငံထိပ်သီးညီလာခံမတိုင်ခင်ဒီကနေ့မှာပဲနှစ်နိုင်ငံခေါင်းဆောင်တွေဟာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးတမိုင်းဝင်တွေ့ဆုံမှုကိုစတင်လိုက်ပါတယ်။ထိုင်ဝမ်သမ္မတမိုင်းရင်ကြောင့်တဲ့တရုတ်သမ္မတရှီကျင်းပင်တို့ကအပြုံးကိုစီနဲ့သတင်းတောက်တွေကိုလက်ဝှေ့ရန်နှုတ်ဆက်ပြီးဆွေးနွေးပွဲကိုစတင်ခဲ့တာဖြစ်ပါတယ်။ဘယ်သူကမှကျွန်တော်တို့ကိုခွဲလို့မရဘူးကျွန်တော်တို့ဟာမိသားတစုတည်းသာဖြစ်ကြောင်းသမ္မတရှီကပြောသွားပါတယ်။ဒါဟာပထမဦးဆုံးတွေ့ဆုံတာမှန်ပေမဲ့မိဟောင်းဆွေဟောင်းတွေပြန်ဆုံရတယ်လို့ပဲစိတ်မှခံစားရတယ်လို့ထိုင်ဝမ်သမ္မတမာကပြောပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကတနိုင်ငံရဲ့စံတန်ဖိုးနဲ့ဘဝဖြတ်သန်းမှုတွေကိုနားလည်ဖို့လိုတယ်လို့သူကပြောပါတယ်။သမ္မတနှုတ်ဦးရဲ့အခုလိုတွေးဆောင်ပွဲဟာအရေးကြီးတဲ့သမိုင်းမှတ်တမ်းဖြစ်ပြီးနိုင်ငံဆက်ဆံရေးတွေအခုတည်းပို့တိုးတက်လာအောင်လှုပ်သွားနိုင်လိမ့်မယ်လို့တရုတ်အာဏာပိုင်တွေကခန့်မှန်းထားပါတယ်။ဒီမိုကရေစီနည်းအရသွားနေတဲ့ထိုင်ဝမ်နိုင်ငံဟာတရုတ်ပြည်မာကြီးရဲ့အစိပ်အပိုင်းတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံဘက်ကကြေညာထားပြီးတရုတ်ပြည်မာကြီးနဲ့ပြန်လည်ပေါင်းစည်းရေးကိုလိုလားနေပါတယ်။ထိုင်ဝမ်နိုင်ငံမှာတော့သမ္မတမိုင်ရင်ကျောက်ထိပ်သီးဆွေးနွေးပွဲထွက်ခွာသွားပြီးနောက်ပိုင်းဒေါသထွက်နေတဲ့ဆန္ဒပြသူတွေဟာပါလီမန်ကိုဝိုင်းပြီးဆန္ဒပြခဲ့ကြပါတယ်။
အကြမ်းဖက်မှုလုပ်ရတွေဖြစ်ပေါ်နိုင်တဲ့စိုးရိမ်မှုကြောင့်အီဂျစ်နိုင်ငံရှမ်အယ်ရှီယိုင်မြို့မှာလေရင်ပြန်တမ်းမှုတွေရွှေ့ဆိုင်းလိုက်ပြီးယာနဲ့ချီတဲ့ကဘာလက်ခီးတွေတောင်းတင်းနေကြပါတယ်။ပြီးခဲ့တဲ့တစ်ပတ်ကရုရှား ခီးတဲ့လေရင်တစ်စင်းပြတ်ကျခဲ့ပြီးလူပေါင်း124ဦးစလုံးသေဆုံးရတာဟာဘုံခွဲတိုက်ခိုက်မှုကြောင့်လို့တန်တရာတွေပုံမကြီးထွားလာနေတာဖြစ်ပါတယ်ဒီလေရင်ပြတ်ကျတဲ့အကြောင်းရင်းခိုင်လုံတိကျတဲ့အဖြစ်သိရတဲ့အထိအီဂျစ်နိုင်ငံစီပြန်တန်းတဲ့ရုရှားခီးတဲ့တင်လေရင်အလုံးကိုရုရှားကရွှေ့ဆိုင်းထားလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ကလည်းလေရင်ပြတ်ကျမှုဟာဘုံပေါက်ကွဲမှုကြောင့်ဖြစ်နိုင်ခြေများတယ်လို့ပြောဆိုထားကြပါတယ်။တစ်ချိန်တည်းမှာပဲရှမ်အယ်ရှိုင်းမြို့ကိုပြန်တန်းတဲ့ဥရောပလေကြောင်းလိုင်းတွေကလည်းလေရင်ပြန်တန်းမှုတွေရွှေ့ဆိုင်ထားပြီးအီဂျစ်နိုင်ငံကိုသွားမဲ့လူတွေကိုလည်းပုံမှန်တတိဝိရိယရှိကြဖို့တိုက်တွန်းထားပါတယ်
။ဩဂုတ်လအတွင်းစီးရီးယားမြောက်ပိုင်းမြို့တစ်မြို့ကိုတိုက်ခတ်ရမှာကန့်တက်ပါတဲ့မတ်စတာဓာတုတန်းငွေကိုသုံးခဲ့တာတေချာကြောင်းကမ္ဘာလုံးဆိုင်ရာဓာတုတန်းငွေသုံးဆွဲမှုတားမြစ်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အဲ့ဒီမတ်စတာတန်းငွေကြောင့်ဝေးကင်းစားခလင်းငယ်တူတည်ဆုံသွားရပြီးမယ်ရယ်မြို့ကတိုက်ခိုက်မှုမှာလည်းအခြားလူနှစ်ဦးကိုစိတ်တင့်စေခဲ့ပါတယ်။တရားဥပဒေအရခွင့်မပြုထားတဲ့ဒီမတ်စတာတန်းငွေကိုဘယ်သူတွေကသုံးနေတယ်ဆိုတာကိုတော့အဲ့ဒီအဖွဲ့ကထုတ်မပြောခဲ့ပါဘူး။ဒါပေမဲ့လူအခွင့်အရေးလှုပ်ရှားသူတွေနဲ့အခြားသဘုံအုပ်စုတွေကတော့စီးရီးယားအစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့ IS စစ်သွေးကြအဖွဲ့တွေကဒီတန်းငွေကိုသုံးနေတာလို့ဆိုဆွဲနေကြပါတယ်။ IS စစ်သွေးကြတွေမတ်စတာတန်းငွေကိုသုံးနေတယ်ဆိုတာအမေရိကန်ပြည်ထောင်စုကလည်းအရင်တုန်းကတန်တရားဖြစ်ခဲ့ပူးပါတယ်။ကမ္ဘာလုံးဆိုင်ရာဓာတုလက်နက်သုံးဆွဲမှုတမ်းမြည်အဖွဲ့ကသူတို့ရဲ့တွေ့ရှိချက်အစီရင်ခံစာအပြည့်စုံကိုကုလသမဂ္ဂထံတင်သွင်းသွားမှာဖြစ်ပါတယ်။ပထမကမ္ဘာစစ်တုန်းကလည်းမတ်စတာတန်းငွေကိုပထမဦးဆုံးအကြိမ်ဖြစ်သုံးခဲ့ပြီးအဲ့ဒီအချိန်ကစလို့တရားဥပဒေအရတားမြစ်ထားခဲ့တာပါဒီမတ်စတာတန်းငွေဟာအစိတ်တစ်မျိုးဖြစ်ပြီးမျက်လုံးအရည်ပြားအဆုတ်နဲ့အခြားခန္ဓာကိုယ်တွင်ပိုင်းကိုလောင်ကျွမ်းစေပါတယ
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကစနေနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်တောက်ကြနေတုန်းကတောင်ကယ်ရိုလိုင်းပြည်နယ်မှာ Rockville မြို့က MSNBC ရုပ်မြင်သံကြားအစီအစဉ်ဆွေးနွေးပွဲအတွင်း American Democrat သမ္မတလောင်းဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်3ဦးပါဝင်ဆွေးနွေးခဲ့ကြပါတယ်။သမ္မတလောင်းဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်3ဦးဖြစ်တဲ့ Hillary Clinton, Vermont စီးနှိတ်လွှတ်တော်မှ Bernie Sanders နဲ့ Maryland အုပ်ချုပ်ရေးမှူးဟောင်း Martin O'Malley တို့3ဦးစလုံးကို MSNBC ကစီစဉ်တင်ဆက်သူ Richard Madden ကကိုယ်စားလှယ်လောင်းအမျိုးသားဦးကိုမေးမြန်းပြီးမှတော့ရှစ်ဆုံးမှသမ္မတလောင်းဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ် Clinton ကိုမေးမြန်းခဲ့တာဖြစ်ပါတယ်။ဒီကိုယ်စားလှယ်လောင်း3ယောက်ထဲမှာ Clinton တယောက်ထဲကပဲ2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်မှုကျူးလွန်သူနဲ့အိုကလာဟိုမာဘုံခွဲသူအမှုပါဝင်သေဒန်စီရင်အပြစ်ပြမှုကိုထောက်ခံခဲ့ပါတယ်ဒါပေမဲ့တောင်ကယ်ရိုလိုင်းနားဖျားချောင်းထက်ကအာဖရိကန်နယ်ပယ်အမေရိကန်ကိုအုပ်ကိုပြစ်တတ်ခဲ့တဲ့လူမျိုးရေးအစွန်းရောက်တမားတူးကိုတော့သေဒန်ပေးတင်မပေးတင်ဆိုတာကိုဖြေဆိုဖို့သူမအနေနဲ့ညှင်းဆို့ထားပါတယ်မစ္စတာဆန်ဒါကတော့မစ္စစ်ကလင်တန်နဲ့မတူတဲ့အီရတ်စစ်ပွဲကိုအစကတည်းကမထောက်ခံဘူးလို့ပြောဆိုသွားပါတယ
်။ကနေဒါနိုင်ငံကနေအမေရိကန်ရဲ့ကမ်းလွန်ပိုင်းပြည်နယ်တွေကိုဆက်သွယ်တင်ပို့မဲ့ကီလိုမီတာ1900အရှည်ရှိတဲ့ Keystone XL ရေနံပိုက်လိုင်းစီမံကိန်းကိုအမေရိကန်သမ္မတဥဘာမားကပယ်ချခဲ့ပါတယ်။ဒီစီမံကိန်းဟာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်မကန့်ညီဘူးဆိုတော့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့သုံးသပ်ချက်ကိုသူ့အနေနဲ့သဘောတူကြောင်းဥဘာမားရဲ့ပြောဆိုချက်ကိုတောက်ကြနေမှာအင်ဗျူတော်ကထုတ်ပြန်ခဲ့ပါတယ်။ဥပမာရဲ့ရာသီဥတုပြောင်းလဲမှုနဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုဆိုင်ရာအကြောင်းအရာတွေအောက်မှာဒီပိုက်လိုင်းစီမံကိန်းဟာပိုပြီးအာယုံစိုက်ခံလာခဲ့ရပါတယ်။နောက်လာတဲ့မှာပြင်သစ်နိုင်ငံမှာကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမတိုင်ခင်သမ္မတဥပမာရဲ့အခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီစီမံချက်ဟာအမေရိကန်ရဲ့ရေရှည်စီးပွားရေးအတွက်ရောလောင်စာဆီဈေးနှုန်းကျဆင်းမှုအတွက်ရောအမေရိကန်လုံခြုံရေးအတွက်ပါအထောက်အကူမဖြစ်နိုင်ဘူးလို့ဆိုပါတယ်။
ဘရူတီနိုင်ငံမှာစနေနေ့ကစပြီးတော့သမ္မတတာဝန်ဆက်တင်ထမ်းဆောင်တဲ့အနေနဲ့အန္တရာယ်ဖြစ်စေတဲ့ဒါမှမဟုတ်လက်နက်ရှိတဲ့ဘရူတီနိုင်ငံသားတွေအားလုံးကလက်နက်တွေအာဏာကျမှဖြစ်ပြီးဒီအခြေအနေကိုနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကစောင့်ကြည့်လေ့လာနေကြပါတယ်။သမ္မတခူရန်စီဇာရဲ့ဒီလက်နက်အာဏာရမယ့်ရာဇဝင်ပေးမှုကြောင့်မတိမငြိမ်ဖြစ်နေပြီးသားအခြေအနေကနေတတိုင်းပြည်လုံးကြံဖက်မှုဖြစ်လာမှာကိုစိုးရိမ်မှုတွေကြီးထွားလာနေပါတယ်။ဇွန်လကသမ္မတခူရူစီဇာတတိယအကြိမ်ပြန်လည်ရွေးကောက်ခံရကြတဲ့ကဘရူတီနိုင်ငံဟာအကြံဖက်မှုတန်လျာထဲမှာရှိနေခဲ့တာဖြစ်ပါတယ်။
ကင်ညာနိုင်ငံမှာရောက်နေတဲ့ဆိုမာလီယာဒုက္ခသည်3သိန်းကျော်ကိုဆိုမာလီယာနိုင်ငံကလာမည့်4နှစ်အတွင်းပြန်လည်နေရာချသွားဖို့မျှော်လင့်ထားကြောင်းဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုချိန်အထိတော့ဒုက္ခသည်ပေါင်း 9,500 ကိုဆိုမာလီကလက်ခံရရှိထားပြီးဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ကုန်မှာ 12,000 အထိလက်ခံသွားမယ်လို့ခန့်မှန်းထားတာပါ။
ထိပ်တန်းရောက်သတင်းတွေကိုရှားဖောင်တဲ့ကုန်ရံဝင်းအောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေဘက်ကိုအလှည့်ပေးချင်ပါတယ်။မနေ့ဖြန်မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တဦးအနေနဲ့အကြောင်းကြောင်းကြောင့်ဆန္ဒမဲပေးရမှာကိုဆန္ဒပြုပြီးကိုကြောင့်ပြက်စီးတာမှားပေးမိတာတတ်မှတ်ပေမဲ့ပုံစံတစ်ခုခုကိုလှုပ်ဆောင်မိတာရှိခဲ့ရင်ကော်မရှင်အနေနဲ့မှားယွင်းသွားတဲ့မဲလက်မှတ်ကိုပြန်လည်လဲလှယ်ပေးဖို့မရှိဘူးလို့ကော်မရှင်ဘက်ကပြောဆိုပါတယ်။ကော်မရှင်အနေနဲ့အစံဓာတ်မပြုတ်ခင်မဲလက်မှတ်မှာပြက်စီးနေတာအမတ်အသားတစ်ခုခုဖြစ်နေတာလို့ယူဆရတဲ့အမတ်အသားအစွန်းအထင်တစ်ခုခုရှိနေတာပြန်ဆိုရင်ပြန်လည်လဲလှယ်ပေးမှာလို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါပေးပို့ထားပါတယ်ရှင်။
မဲလက်မှတ်တွေမှာမဲဆန္ဒရှင်အနေနဲ့ကိုဆန္ဒပြုပြီးကိုကြောင့်ပျက်စီးတာမှားယွင်းတာတတ်မှတ်ပေမဲ့ပုံစံတစ်ခုခုကိုလှုပ်ဆောင်မိတာများရှိခဲ့ရင်ကော်မရှင်အနေနဲ့မှားယွင်းသွားတဲ့မဲလက်မှတ်တွေကိုပြန်လည်လဲလှယ်ပေးဖို့အစီအစဉ်မရှိဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်စာထုတ်ပြန်ထားပါတယ
်။အခုကျွန်တော်တို့မဲဆင်းမှာဆုံးနဲ့ထေးတယ်ထင်းတယ်ပေါ့နော်။အဲဒါဆိုလို့ရှိရင်သူထုတ်ပြီးတဲ့ချိန်မှာပေါ့မဲလက်မှတ်စပြီးတော့ထုတ်ပြီးတဲ့ချိန်မှာတည်းကသူကတော်ပြန်ပြီးတော့လဲလဲကိုတောင်းခံရမယ်။တစိမ့်ရိုက်ပြီးရင်တော့ကျွန်တော်တို့ပြန်မထုတ်ပြီးတော့ဘူးဗျ။အဲ့ဒါကတော့တောင်းသူမဲဆန္ဒရှင်ကတောင်းသူဂူးဆိုင်လို့ဖို့ပဲကျွန်တော်တို့ပြန်မလဲပြီးပါဘူးဗျ။အကွယ်မှားထုတယ်သူတာဝန်ပဲ။တောင်းတန်ယုံတော့ကတော့ကျွန်တော်တို့ကပယ်မဲဆိုတာသူတတ်မှတ်ခြင်းနဲ့ကိုက်ညီမှာပယ်မဲဖြစ်မှာလေ။ပယ်မဲတတ်မှတ်ခြင်းနဲ့ကိုက်ညီမှာပဲပယ်မဲဖြစ်မှာမကိုက်ညီရင်တောင်းသူဟိုခိုင်လုံမဲပဲဖြစ်နေမှာပါ။တစိမ့်ရိုက်ပြီးမှမဲလက်မှတ်ပြဲတယ်လို့ဘာလို့ညာဆိုကျွန်တော်တို့အဲ့ဒါတွေမလဲပြီးတော့ပါဘူး။
ပြောင်းစီကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးက VOA ကိုမဲလက်မှတ်တွေနဲ့ပတ်သက်ပြီးအခုလိုဖြေကြားပေးခဲ့တာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီရွေးကောက်ပွဲမှာအသုံးပြုဖို့ဆန္ဒမဲလက်မှတ်ဆောင်ရည်ပေါင်းတန်း130နီးပါးပုံနှိပ်ထားတယ်လို့ပုံနှိပ်ရေးနဲ့စာအုပ်ထုတ်ဝေရေးလုပ်ငန်းကထုတ်ပြန်ထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ခုလိုဝေဖန်ခဲ့ပါတယ်။
အဲ့ဒီကြေညာရထုတ်တာမျိုးသားဝင်ယူစားတယ်။အဲကြောင့်မျိုးသားဝင်ယူစားတယ်ဆိုရင်လက်တွေ့မဲ့ရဲ့နေရတော့ကတ်လို့မှအဲ့ကြရရထုတ်တာဒီကြောက်လာသူကစိတ်ကြုံးနေပြန်ပြတ်နေဟာဘာဖြစ်လို့ရှင်ခေါင်းရင်ပေးနိုင်ရဲ့ဆိုတာသိနေတယ်ဒီလိုချင်းကျွန်တော်တို့တယောက်ကမဲပြတ်ရဲ့တော့ပြောခေါင်းလိုက်လို့မဲပြတ်သွားရင်ဒါပြန်လဲရမယ်ဒါပဲမရှိဘူးဆိုရင်တော့ဒါမျိုးသားဦးတွေပြန်ပြတ်ဖြစ်ဖို့များအောင်တွေးစားပြီးတော့ထုတ်ပြမြားထုတ်တဲ့စိတ်ကြက်များလားလို့ကျွန်တော်ကနေရရှိတယ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်34တန်းကျော်ရှိတယ်လို့ကနက်ဦးထုတ်ပြန်ထားပေမဲ့လက်ရှိထပ်တိုးစည်းရင်းတွေအရာမဲဆန္ဒရှင်ဦးရေဘလောက်ရှိသလဲဆိုတာကိုကော်မရှင်နေနဲ့တိကျစွာထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဘန်းမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့တတိပုဂ္ဂလဝန်ပြိုင်မဲ့ဒွန်ညိုသိန်းကတော့ကော်မရှင်ရဲ့ထုတ်ပြန်မှုအပေါ်ခုလိုပြောဆိုလိုက်ပါတယ်
။မမကတော့လက်တွေ့မကြောက်ထင်တာပဲ။ဘာလို့လဲဆိုတော့အခုပဲဒီနေ့ပဲအဲ့ပြဿနာတစ်ခုအမတွေ့ခဲ့တယ်။အဖိုးကြီးအဖွားကြီးရဲ့လက်တုံနယ်လေသူတို့ထုတာအဆင်မပြေဖြစ်တယ်။သူတို့နောက်တည့်ရပြန်လဲခင်တယ်။အထူးသဖြင့်အကူနဲ့သွားတဲ့လူတွေဆိုလို့ရှိရင်အဲ့လိုမျိုးဖြစ်တယ်။အဲ့တော့သူတို့ကဟိုတစ်ခုခုကြောက်ပြန်ပြီးအမားယုံရှိလို့ရှိရင်သူတို့မှလဲပိုင်ခွင့်ရှိရမယ်။ဒါကြောင့်လဲဆိုတော့မဲဆန္ဒလက်မှတ်တွေအများကြီးပို့ပြီးလှုပ်ထားတာလေ။ဆန္ဒမဲလက်မှတ်တွေအပိုရှိပြီးတော့ပေါ့နော်အခုလိုပြန်လဲခွင့်မပေးဘူးဆိုလို့ရှိရင်လူတို့အတွက်အခွင့်အရေးဆုံးရှုံးတာပေါ့ကွယ်ပြန်လဲခွင့်ပြုစေချင်တယ်လူတွေကအကြောင်းမို့တစ်ခုမို့တစ်ခုအနည်းဆုံးနှစ်ချိန်ပေါ့နော်နှစ်ချိန်တော့ပြန်လဲခွင့်ရှိရမယ်အဲ့ဒါဆိုအမတို့ရက်လက်တွေအများကြီးကြိုက်ပုံမှာပေါ့နော်သူတို့တွေကမဲမှားပေးတာတွေဖြစ်နိုင်တယ်လေမဲပေးတဲ့အခါမှာချွင်းချက်တွေကတော့ရှိမှာပဲလေ
နိုင်ငံရေးလေလာတုံးသက်သူတရင်စာဆရာဦးစီသူအောင်မြင့်ကလည်းခုလိုဝေဖန်ပြောဆိုလိုက်ပါတယ
်ဥပဒေနည်းဥပဒေမှာပါတဲ့တိုင်းဆိုတော့မလုပ်သင့်ဘူးလေမဲဆန္ဒရှင်ရဲ့သဘောထားကိုခလေးထားရမယ်မဲဆန္ဒရှင်ရဲ့ဟိုလုံမှုကြိုင်မှုတွေကိုကော်မရှင်ကနေပြီးတော့မှဖြည့်ဆည်းပေးရမယ်ဆိုတဲ့သဘောနဲ့ဆိုရင်တော့ပြည်လာဆက်ကျင်ဖြစ်နေတာပေါ့ဘာလို့ဆိုအမှားအယဉ်ဆိုတာဖြစ်နိုင်တာပဲလေအဲ့ဒီဖြစ်နိုင်တဲ့ဟာကိုသူကဘာမှမထုတ်ပြတော့ဘူးပါလဲမှားတဲ့တိုင်းပဲဆိုရင်တော့ဒါတော့ဟိုအလားလာတော့မကောင်းပါဘူးအဲ့ဒါတော့
မြန်မာတနိုင်ငံလုံးမှာမဲယုံပေါင်း4000ကျော်ရှိရာအပိုဆောင်မဲလက်မှတ်2000ကျော်ရှိတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့2010ခုနှစ်အထွေထွေရွေးကောက်ပွဲမှာရော2012ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာပါတစိမ့်တုံးနဲ့မဲဆန္ဒပေးတာမျိုးမကြုံတွေ့ခဲ့ဘူးတာကြောင့်မြို့နယ်အလန်းဝဲတဲ့ကျေးရွာတွေနေတွေမှာတစိမ့်တုံးနဲ့စိတ်နဲ့အခြေအနေတွေဒီနေ့ဒီချိန်ထိရှိနေပါသေးတယ်။ဒါကြောင့်လည်းရွေးကောက်ပွဲပညာပေးလှုပ်ဆောင်နေတဲ့အဖွဲ့တွေကတစိမ့်တုံးထုတ်တက်ဖို့အဓိကထားလှုပ်ဆောင်ပေးနေရပါတယ်။ဒီလိုလှုပ်ဆောင်ပေးနေပြီးမဲ့အချို့သောတက်ကြီးရွယ်ဦးနဲ့မတန်ဆွမ်းနေမှာ တစိမ့်တုံးထုဖို့အခက်အခဲတွေရှိနေသေးတာကြောင့်ကော်မရှင်ရဲ့အခုထုတ်ပြန်ချက်ကိုနိုင်ငံရေးပါတီတွေနဲ့လေ့လာဆောင်ကြည့်သူတွေကဝေဖန်နေတာဖြစ်ပါရဲ့ရှင
်။ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းသာကြံတော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်နေခမောက်ကမဖြစ်နေပါတယ်။ဘာကြောင့်များမဲစင်းနေအမားမားအရင်ရင်ဖြစ်နေရပါသလဲရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။ဒါရိုက်လေးလိုင်းအစီအစဉ်ကကျိုးဆိုပါတယ်ခင်ဗျာ
။ဒီကနေ့ညဘက်9:00မှာထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့မနေ့ပြန်မှာကျင်းပတော့မဲ့ရွေးကောက်ပွဲအတွက်မဲစီးရင်တွေထုတ်ပြန်ရမှာမဲပေးမဲ့သူတွေစီးရင်တွေမှာတိုးနေတဲ့အခြေအနေကိုသိရမှာပါ။နေပြီးတော့ပုပ္ပတီရီမြို့နယ်မှာနောက်ဆုံးမဲဆန္ဒရှင်စီးရင်ထုတ်ပြန်ရမှာလူဦးရေ1000တိုးလာပြီးနေရက်လိပ်စာအတိအကျမသိရှိရတဲ့အတွက်မဲဆန္ဒရှင်စီးရင်မှန်စစ်ဆေးဖို့အတွက်အခက်အခဲရှိနေပါတယ်။တိုးလာတဲ့လူဦးရေဟာ1000ဟာပုပ္ပတီရီမြို့ရဲ့မဲဆန္ဒရှင်စီရင်ရဲ့20ရာခိုင်နှုန်းကိုကိုစားပြုနေပြီးရွေးကောက်ပွဲအနိုင်အရှုံးကိုအဆုံးဖြတ်ပေးမဲ့အခြေအနေရှိနေရပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်း6ကိုမူးစော်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပုပ္ပတိရီမြို့ထဲမှာဒုတိယအကြိမ်မဲစင်းထုတ်ပြန်ခြင်းကမဲဆန္ဒရှင်စီရင်ဟာ6000နီးပါးလောက်ရှိခဲ့ရာကအခုလအစောပိုင်းနောက်ဆုံးအကြိမ်ထုတ်ပြန်ချိန်မှာတော့မဲဆန္ဒရှင်စီရင်ဟာ1000လောက်တိုးလာခဲ့တာဖြစ်ပါတယ်ဒီလိုတိုးလာတဲ့မဲဆန္ဒရှင်စီရင်ဟာနေရာလိပ်စာဖော်ပြထားတာမရှိတာကြောင့်မှန်စစ်ဆေးဖို့အတွက်အခက်အခဲရှိနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပုပ္ပတိရီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်ဦးရီမွန်ခေါင်မောင်တင်တက်ကပြောပါတယ
်အခုနောက်ဆုံးမဲဆင်းမှာကျွန်တော်တို့မဲ1000ကျော်တိုးလာတယ်ပေါ့ဗျာကျွန်တော်တို့ပထမအကြိမ်မဲဆင်းဒုတိယအကြိမ်မဲဆင်းထိကျွန်တော်တို့ကအခိုက်အယောက်မဲဆင်းစစ်ဆေးလို့ရသေးတယ်လို့ပြောလို့ရတယ်။အဲကြောင့်လဲဆိုတော့ကျွန်တော်တို့ဒီမဲပေးခွင့်ရှိသူတွေရဲ့လိပ်စာတော့ရနေရာလိပ်စာလည်းပထမအကြိမ်တော့ဆိုရင်နေရာလိပ်စာကျွန်တော်တို့ပြန်ကောက်ယူလို့ရတယ်ပေါ့ဗျာ။ဒုတိယအကြိမ်ကလည်းဒီပထမစီးမုံမှာချိန်ခံထားတယ်ဆိုတော့ကျွန်တော်တို့အထိုက်လျောက်တော့ကျွန်တော်တို့ပြန်ဆက်လို့ရသေးတယ်။အခုနောက်ဆုံးတိုးတဲ့1000ဆိုတာကတော့ကျွန်တော်တို့ဘာလိပ်စာမှမပါတော့ဘူးပေါ့ဗျာ။မပါတော့ဘဲနဲ့အဲတော့လိပ်စာမပါဘဲနဲ့လူတံမဲမှတ်ပုံတွေဒီလောက်နဲ့ကျွန်တော်တို့ဒီလူတွေအပြင်းမာတကယ်ရှိမရှိဆိုတာကျွန်တော်တို့ဘလို့မဆစ်လို့မရနိုင်တော့ဘူ
းလိပ်စာမပါဝင်တာကြောင့်တစ္ဆရာကော်မရှင်ကိုတင်ပြရမှာလဲတိကျတဲ့အဖြေမရရှိကြောင်းဆက်ပြီးပြောပါတဲ့
ကျွန်တော်တို့မြို့နယ်ကော်မရှင်ကိုတင်ပြတယ်အဲ့ဒီစာမှာအဓိကတော့တိုးလာတဲ့လူကြီး1000ကျော်ပေါ့နော်နေရာလိပ်စာတွေကကျွန်တော်တို့ရကျွန်တော်တို့မြို့နယ်ကော်မရှင်ကိုပို့တယ်ပို့တဲ့အခါကျတော့မြို့နယ်ကော်မရှင်ကထည့်ညွှန်ပြချက်မရှိလို့သူတို့အဲ့ဒီလိပ်စာပေးလို့မရပါဘူးဆိုတော့ပြောဆိုချက်ကျွန်တော်တို့ရတယ်ပေါ့ဗျာအဲ့ဒါနဲ့နောက်ဆုံးကျွန်တော်တို့ဒီပြည်တော်စုနယ်မြေပေါ်ကကော်မရှင်ဖွဲ့ပေါ့အဲ့ဒီကိုကျွန်တော်တို့ကမိတူပေးတာပေါ့ဗျာမိတူပေးတဲ့အခါကျတော့ကျွန်တော်တို့ကော်မရှင်ဘော်ရဖွဲ့ပေးရတာဆက်ဆိုင်နဲ့ကျွန်တော်တို့ဒီရကြီးကော်မရှင်နေနဲ့ညှိနှိုင်းပြီးအဲ့ဒီလိပ်စာယူပါလို့ဆိုတယ်အဲ့ဒီမှာကျွန်တော်တို့ရကြီးကော်မရှင်နေပြန်ဆက်သွယ်ပြန်တဲ့အခါကျတော့လည်းအားလုံးကိုစင်းအားလုံးမျိုးနယ်ကိုပို့လိုက်ပြီးဆိုပြီးတော့ပြောဆိုချက်ပေးရတယ်ညနေရုံတခါပြန်သွားပြန်တဲ့အခါကျတော့တို့ဒီတူချင်းရဲ့နေရာလိပ်စာနဲ့ဆက်တဲ့ကြပြုစုထားတာမျိုးအစင်းနဲ့မရှိဘူးပေါ့ဗျာမရှိဘူးဆိုတော့ကျွန်တော်တို့ပြောရရင်လမ်းစပျောက်သွားတဲ့သဘော
စီစစ်လို့မရတဲ့မဲဆန္ဒရှင်ဥယေ1000ဟာရွေးကောက်ပွဲအတိုင်းရှုံးကိုအဆုံးဖြတ်ပေးနိုင်တဲ့အခြေအနေအထိဖြစ်နိုင်ကြောင်းလည်းဥယေမွန်ကဆက်ပြောပါတယ
်အဲ့ဒါကရာဂန်နှုံးနဲ့ပြောရင်20ရာဂန်နှုံးတောင်ရှိတယ်ဗျာနော်20ရာဂန်နှုံးဆိုတာကအဆုံးဖြတ်ပေးနိုင်တဲ့ပမာဏတစ်ခုဖြစ်နေတော့ကျွန်တော်ရွေးကောက်ပွဲပေါ်မှာတည်အောင်ဖို့အများကြီးရှိနိုင်တယ်လို့ပြောရမှာပေါ့နော
်ပုပ္ပတိရိမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်လောင်းဖြစ် NLD ပါတီကဥယီမွန်ပြည်ထောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တာဝန်ယူခဲ့သူအငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးဝေလွင်နဲ့တတိပုဂ္ဂလကိုယ်စားလှယ်ဦးမြင့်လွင်တန်းတို့ရှင်ပြိုင်မှာဖြစ်ပါတယ်ပြည်ခိုင်ပြိုးပါတီကိုယ်စားလှယ်ဦးဝေလွင်ကနောက်ဆုံးမဲဆွယ်ပွဲမှာတော့သူ့ကိုထောက်ခံသူ90ရာခိုင်နှုန်းရှိတယ်လို့ထုတ်ဖော်ပြောဆိုထားတာဖြစ်ပါတယ် ဒီအပိုင်းအတွင်းမန္လေးတိုင်းဒေသကြီးပြည်ဦးလွင်မြို့နယ်မှာကျူတင်မဲပေးရမှာတော့တတ်မှတ်ချိန်ကျော်လွန်မဲပေးတာတွေရှိနေတယ်လို့ NLD ပါတီပြည်ဦးလွင်မဲဆန္ဒနယ်တစ်ကလွှတ်တော်ကိုယ်စားလှယ်လောက်ဦးအောင်မင်းကပြောပါတယ်
ဟုတ်ရနေကသူတင်မဲကြီးဘယ်တော့ရလဲလို့စည်ရင်းဝင်တောင်းတဲ့အချိန်ကမှရှစ်ခွဲအထိသူတင်မဲကြီးပြေးနေတော့ကျွန်တော်ကအဲ့ဒါကိုဝင်ပြီးတော့စတန်ွက်လိုက်တာသတ်မှတ်ထားတဲ့ဆိုကြချက်ကသူတင်မဲက6နာရီချိန်ရတာဆက်ချင်းမဲမျိုးနယ်ကော်မရှင်ကအုပ်ထတွေရောဆက်ဆိုင်တဲ့လူတွေကိုခေါ်ပြီးတော့ကျွန်တော်သူ့ဆက်ချင်းမဲအဲ့ဒါရွေးယူဆောင်လို့ပြီးစတန်ွက်တာ
ဒီကိစ္စနဲ့ပတ်သက်ပြီး9ရက်နေ့မနေ့ရွေးကောက်ပွဲကော်မရှင်ရုံးမှာညှိနှိုင်းဖြေရှင်းခဲ့ကြောင်းနဲ့ဒီမဲယုံအမှတ်7မှာပဲမဲပေးခွင့်တက်တေကလက်မှတ်တရားကျော်ပျောက်ဆုံးတာလည်းရှိခဲ့ကြောင်းဦးအောင်မင်းကပြောပါတယ်။ရန်ကုန်တိုင်းဒေသကြီးလှိုင်တရာမြို့နယ်မှာတော့မိသားစုတစ်ခုတည်းမှာတင်မဲပေးခွင့်တက်တေကလက်မှတ်38ဆောင်းလက်ခံထားတာကိုတွေ့ရှိရကြောင်းလည်း NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်။လာမယ့်ရွေးကောက်ပွဲအတွက်မဲစင်းပြုစုရမှာပါဝင်သင့်သူတွေမပါဝင်တာရှိတယ်လို့စီရင်ပူတာတွေလည်းရှိတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကဝေဖန်တာတွေရှိနေပြီးရန်ကုန်တိုင်းဒေသကြီးတောင်ဥကလာမြို့နယ်မှာဆိုရင်လူ9000ကျော်လောက်စီရင်ပူနေတယ်လို့ထောက်ပြတာတွေလည်းရှိပါတယ်
ကိုမိုးစောပြပြသွားတာပါရှင်အခုတော့နောက်သတင်းတပုတ်အနေနဲ့မနေ့ပြန်ကျင်းပတော့မဲ့ရွေးကောက်ပွဲအတွက်မဲပေးရမယ့်အခြေအနေတွေနောက်ဆက်တွဲရလက်တွေနဲ့ပတ်သက်လို့လူထုနဲ့နိုင်ငံရေးအတိုင်းအဝိုင်းတွေကြားမကျေနပ်တဲ့အခြေအနေတွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်ဒီလိုအခြေအနေမှာပြည်ပခါတွေမဖြစ်လာဖို့ဆိုရင်ဘာတွေကိုပြင်ဆင်ထားဖို့လိုတယ်လဲဆိုတာကိုတော့မမင်းမင်းခိုင်ကတင်ပြထားပါတယ်ရှင်
ကိုယ်စားလှယ်လုံး6000ကျော်ပါဝင်ပြီးအပြင်းထန်ပြိုင်ဆိုင်ကြမယ်နိုဝင်ဘာ10ရက်နေ့2015အထွေထွေရွေးကောက်ပွဲကာလနောက်ပိုင်းမှာရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အငင်းပေါမှုတွေနဲ့စူပူမှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်လို့ရွေးကောက်ပွဲလေလာဆောင်ကြည့်သူတချို့ကရှုမြင်နေကြပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်ခဲ့တဲ့အတည်ပြုမဲစင်မှာမာယူးမှုတွေပုံစံသုံးကကြီးနဲ့လျှောက်ထားရတဲ့မဲစင်မှာမပါတာတွေရှိနေစေဖြစ်တော်မူနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲနေ့မှာမဲပေးခွင့်မရသူတွေအနေနဲ့စုယုံမှုတွေဖြစ်လာနိုင်ခြေရှိတယ်လို့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲလေလာဆောင်ကြည့်မယ်အမျိုးသားလူငယ်ကွန်ကရက်ကကိုမျိုးစော်ကသုံးသပ်ပါတယ
်ဒီမဲဆန္ဒရှင်တယောက်ကမိမိရဲ့အမိစင်းပါမှမဲထည့်လို့ရမှာဟုတ်အဲ့ဒီမှာစုအမိစင်းမပါတဲ့သူတွေမဲရုံရှိမှစုယုံကြမယ်တောင်းဆိုကြရင်တော့အဲ့ဒါပြည်သူ့ရွေးကောက်ပွဲကော်မရှင်နေနဲ့တော့ဘယ်လိုကင်ပယ်ဖြေရှင်းမလဲဆိုတာတော့စောင့်ကြည့်ရမယ်နေထားရှိပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့လှုပ်ထုံးလုပ်နည်းနဲ့ညွှန်ကြားချက်တွေကိုရက်ကြီးကော်မရှင်တွေအနေနဲ့နားမလည်တာတွေရှိတာကြောင့်ရွေးကောက်ပွဲကျင်းပတဲ့နေ့မှာအစီအစဉ်မကျတာမျိုးတွေဖြစ်လာနိုင်တယ်လို့လည်းရွေးကောက်ပွဲစိတ်ပါဝင်စားသူတွေကစိုးရိမ်နေကြပါတယ်။ရွေးကောက်ပွဲနေ့မှာစုပူမှုတွေမဖြစ်ဖို့မဲယုံလုံးကြုံရေးအတွက်အထူးရဲတပ်ဖွဲ့ဝင်4000ကျော်ကိုတာဝန်ပေးထားပေမဲ့လည်းရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ဖို့ကရွေးကောက်ပွဲကော်မရှင်ရဲ့ပွင့်လင်းမြင်သာမှုပေါ်မှာမူတည်တယ်လို့တာကီတာမြို့နယ်မှာနေထိုင်တဲ့ကိုမင်းသူစင်ကပြောပါတယ်။
ကော်မရှင်ကအခုတော့ဒီအဲ့ရနဲ့ပတ်သက်လို့ရှိရင်သူကလုံခြုံရေးကိုအထူးသဖြင့်ဆောင်ဟိုလှုပ်ချင်တယ်ဆိုတဲ့အနေအထားမှာဒီအင်အားပြလုံခြုံရေးပေါ့ဗျာအဲ့လိုမျိုးသူကဟိုစီစဉ်ထားတဲ့ပုံစံမျိုးတွေ့ရတယ်ပေါ့နော်တကယ်တမ်းကျတော့အင်အားပြလုံခြုံရေးတက်ဆိုင်သူတို့ရဲ့ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်ကပွင့်လင်းမြင်သာမှုကပို့ပြီးတော့ထိန်းသိမ်းနိုင်မလို့ကျွန်တော်ယူဆပါတယ
်ရွေးကောက်ပွဲကာလနောက်ပိုင်းမှာတော့ရွေးကောက်ပွဲရလဒ်ပေါ်လက်မခံနိုင်တဲ့အခြေအနေတွေဖြစ်လာရင်ပါတီချင်းချင်းကြားမှာရောလူလူကြားမှာပါအချင်းများတာတွေအကျန်းဖက်တုံ့ပြန်ဖြေရှင်းတာတွေဖြစ်လာနိုင်တယ်လို့မဆင်မအူးကသူ့မြင်ကိုပြောပြပါတယ်။ရွေးကောက်ပွဲဆိုင်ရာအငင်းပေါမှုတွေကိုဖြေရှင်းဖို့ခုံရုံးနေကော်မတီတွေဖွဲ့စည်းထားပေမဲ့အဓိကတာဝန်ယူရမှာကရွေးကောက်ပွဲကော်မရှင်ဖြစ်ပြီးလွတ်လပ်ပြီးတရားမျှတတဲ့ဖြေရှင်းမှုမျိုးဖြစ်ဖို့လိုတယ်လို့သူကပြောပါတယ်
။ရွေးကောက်ပွဲပြီးသွားပြီဆိုလို့ရှိရင်တော့ဒါ result ကထွက်လာမယ်ပေါ့လေ။ result ထွက်လာမယ်။ပြီးတဲ့အခါကျတော့အဲ့ဒီ result ပေါ်မှာအငင်းပွားမှုတွေဖြစ်ကြမယ်ပေါ့။ဆိုတော့အဲ့ဒီ result ပေါ်မှာသူတို့ရှင်ပြန်ကြမယ်ကိုယ်စလဲလောင်းတူးချင်းရဲ့လက်ခံနိုင်မှုရယ်နောက်ပြီးတော့အဖွဲ့ဆိုတာဒီပါတီပေါ့နော်ပါတီတစ်ခုချင်းစီရဲ့ခံနိုင်မှုရယ်လက်ခံနိုင်မှုရယ်နောက်ပြီးတော့ဒီအရွေးချယ်ခံရမဲ့ကိုယ်စားလှယ်လောင်းတွေရဲ့ဒီဖြစ်စဉ်ဒီရက်လက်ပေါ်မှာလက်ခံနိုင်မှုရယ်ပေါ်မူတည်ပြီးတော့မှဒါကပြဿနာတော့ရှိသွားလိမ့်မယ်ပေါ့နော်တချို့ကြတော့ဒီရက်လက်ပေါ်မှာလက်မခံနိုင်တဲ့အတွက်ဒီအပြုတ်သဘောမဆောင်ဘဲနဲ့အကြမ်းဖက်တုံ့ပြန်တာမျိုးပေါ့နော်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုကိုဖြေရှင်းဖို့အတွက်ကော်မတီတွေခုံရုံးတွေသူတို့ဖွဲ့ထားတယ်ပေါ့သက်ဆိုင်ရာတွေတာတယ်မှာဆိုတော့အဲ့လိုဖြေရှင်းတဲ့အခါမှာဆိုလို့ရှိရင်လည်းသူတို့အနေနဲ့လွတ်လွတ်လပ်လပ်ဖြေရှင်းဖို့တော့လိုလိမ့်မယ်အခုကသူတို့ကလွတ်လွတ်လပ်လပ်ဖြေရှင်းဖို့တူတရားကမှမဟုတ်ဌာနတစ်ခုခုဒါမှမဟုတ်တစ်ဖွဲ့ဖွဲ့ရဲ့အကျိုးစီးပွားအတွက်ဖဲဒီအပေါ်မှာစီရင်ချက်ချနေတယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အနေနဲ့ကတော့ဒါ positive မဟုတ်ဘူးပေါ့နော်ဒီဖြစ်စဉ်ကြီးက
ပြည်သူအများစုကတော့နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကိုတိတ်ခါရှိတဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုဖြစ်ဖို့မျှော်လင့်ထားကြသလိုရွေးကောက်ပွဲဆိုင်ရာအငင်းပေါမှုတွေဖြစ်လာရင်လည်းရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်တန့်ရှင်းတဲ့ဖြည့်ရှင်းမှုလုပ်နိုင်ဖို့မျှော်လင့်နေကြပါတယ်ရှင်
။မ မှာမြင်းမြင်းခိုင်ပြောပြသွားတာပါရှင်။တစ်ဆက်ထဲမှာပဲမနက်ဖြန်ကျင်းပါရမယ့်ရွေးကောက်ပွဲမှာရွေးကောက်ပွဲအောင်နိုင်ရေးအတွက်နိုင်ငံရေးပါတီတွေမိတ်ဖွဲ့ဖို့လိုတယ်ဆိုပြီးတုံ့တက်မှုတွေလည်းရှိနေပါတယ်။မနက်ဖြန်နိုဝင်ဘာလ၈ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ့်မြမရွေးကောက်ပွဲအတွက်မဲဆွယ်မှုတွေအဆုံးသတ်သွားပြီဖြစ်ပါတယ်။ကြိုတင်မဲပေးနိုင်တဲ့လူတွေလည်းမဲပေးခဲ
ချုပ်အန်နလီနဲ့လက်ရှိအာဏာရပါတီကြီးဖြစ်တဲ့ချန့်ခိုင်ဖွံ့ဖြိုးရေးပါတီတို့အတွက်အခွင့်အလမ်းကောင်းတွေရှိနေတယ်လို့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့မဲဆန္ဒရှင်စည်းရုံးတွေကိုစတင်ထုတ်ပြန်ကြတဲ့ကအမားအယွင်းနေနဲ့ပြည့်နေနေခဲ့တာပါ။အချင်းချင်းပြန်ထုတ်တဲ့မဲဆန္ဒရှင်စည်းရုံးတွေဟာလည်းတစ်ချိန်နဲ့တစ်ချိန်အမားအယွင်းနေပုံများလာတယ်လို့ကော်မရှင်ကချမှတ်တဲ့စီမင်းစည်းကမ်းတွေကလည်းမဆုံးနိုင်အောင်ထွက်လာနေခဲ့ပါတယ်။ဒီအချက်နဲ့ပတ်သက်လို့ရန်ကုန်အခြေစိုက်တမ္ပတိပသုတေသနအဖွဲ့ကဒေါက်တာခင်စောဝင်းကအခုလိုပြောပါတယ်
The chairman of the Elections Commission himself has admitted that
ဒီကဝေကော်မရှင်ဥက္ကဋ္ဌကိုလည်းမဲဆန္ဒစည်းရုံး30ရာခိုင်နှုန်းပဲမှန်နိုင်တယ်ဆိုပြီးတော့နိုင်ငံတော်ကိုအာမခံနိုင်တယ်လို့ဆိုပါတယ်။ဒါဆိုဒီနေ့တွေအတွင်းသူတို့ကဘာတွေလုပ်နေလို့လဲ။ဒီအချက်ကပုံမှန်မဟုတ်တာကိုပြသနေတာပဲလို့ပြောပါလိမ့်မယ
်။လာမယ့်ရွေးကောက်ပွဲဟာမြန်မာပြည်သူတွေအတွက်လွန်ခဲ့တဲ့ရာစုနှစ်တစ်ပတ်လောက်ကတည်းကမျှော်မှန်းလို့မရခဲ့တဲ့အခြေအနေတွေကိုတွေ့နေကြရတာပါ။ပါတီပေါင်းစုံကမဲဆွဲစည်းရုံးမှုတွေကိုတွေ့မြင်နေကြရသလိုသတင်းဌာနတွေဘက်ကလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုကြည်ကြဲပြန့်ပြန့်တင်ပြပေးနေကြပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေကလည်းမဲပေးဖို့ပြင်ဆင်နေကြတာပါ။2017ခုနှစ်ကတည်းကစလို့စစ်အစိုးရရဲ့အုပ်ချုပ်မှုကနေဒီမိုကရေစီအပြောင်းလဲတွေဖြစ်လာတဲ့မြန်မာနိုင်ငံအဖို့လာမယ့်ရွေးကောက်ပွဲဟာဒီမိုကရေစီစနစ်အတွက်ကြီးမားတဲ့ခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ်။ရွေးကောက်ပွဲရဲ့မတမာမှုတွေကိုမိုဘိုင်းဖုန်းကနေတိုင်ကြားနိုင်တဲ့ကြည့် application အဖွဲ့ကမယထနာကအခုလိုပြောပါတယ
်2010လောက်ကနေမတူတဲ့ချက်ကပေါ့နော်ဒီနှစ်မှာဆိုလို့ရှိရင်လူတွေကပို့ပြီးတော့လည်းသတင်းချက်လက်တွေကိုပို့ပြီးတော့ဟိုရလာကြပြီပေါ့နော်အရင်တုန်းကထက်စားလို့ရှိရင်ဟိုသတင်းချက်လက်တွေရလာပြီးနောက်ပြီးတော့ဟိုပြည်သူတွေအနေနဲ့လည်းပို့ပြီးတော့နိုင်ငံရေးကိုပို့ပြီးစိတ်ဝင်စားလာတယ်လို့လည်းထင်မြင်မိတယ်ပေါ့နော်ဥပမာဆိုလို့ရှိရင်ဒီလူတွေဆိုလို့ရှိရင် Facebook ပေါ်တွေလည်းပို့ရောက်လာတယ်ဆိုတော့ Facebook ပေါ်မှာဆိုလို့ရှိရင်လည်းနိုင်ငံရေးဟိုပါတီတွေက campaign တွေလည်းလှုပ်လာကြတယ်ပေါ့နော်
ပါတီဝင်အင်အား၅သန်းကျော်ရှိတဲ့လက်ရှိအာဏာရပါတီဖြစ်တဲ့ကြံခိုင်ဖွံ့ဖြိုးရေးပါတီဘက်ကလည်းပါတီအောင်နိုင်ရေးအတွက်အာသွန်ခွန်ဆိုင်လှုပ်ဆောင်နေပြီးအနိုင်ရမယ်ဆိုပြီးမျှော်မှန်းနေတာပါကြံခိုင်ဖွံ့ဖြိုးရေးပါတီရဲ့မွေးဆွေးမှုတွေမှာဘလို့အခွင့်အလမ်းကောင်းတွေရထားတယ်လဲဆိုတာကိုဒေါက်တာခင်စောဝင်းကအခုလိုဆက်ပြောပါတယ
် The USDP has an advantage because it's the establishment's party and they have the use of
ကြံခိုင်ဖွံ့ဖြိုးရေးပါတီကလက်ရှိအာဏာရပါတီဖြစ်ပြီးတော့အစိုးရရဲ့ပံ့ပိုးမှုတွေဖြစ်တဲ့တည်ယူပို့ဆောင်ရေးတွေ၊ဒင်းစာတွေပြီးတော့အတန်လွင့်ချက်တွေကိုအသုံးပြုနိုင်တဲ့အခွင့်အကောင်းရနေပါတယ်။ဒါကမမျှတတဲ့အကျိုးကျေးဇူးတွေအခွင့်အလမ်းတွေလို့ပြောရမှာပါ
။ NLD ပါတီကိုအမှုပညာရှင်တွေဘက်ကပါပါဝင်ပြီးတော့မဲဆွဲစည်းရုံးပေးခဲ့ကြသလို NLD ကို200အနက်မှာတခဲနဲ့အားပေးထောက်ခံနေကြတာကိုလည်းအထင်ရှားတွေ့မြင်နေရပါတယ်။ဒါပေမဲ့လည်း NLD ပါတီအနိုင်ရခဲ့ရင်မဟာမိတ်တွေဖွဲ့ဖို့လိုအပ်မယ်လို့ဒေါက်တာခင်စောဝင်းကပဲအခုလိုဆက်ပြောပါတယ
်။ There are a lot of chances.and also the need for coalition
ဘယ်လိုပြီးသွားရင်ညွန်မောင်းဆွေးရဖွဲ့ဖို့လားလာတွေကတော့အများကြီးပါ NLD တပါတီတည်းရှေ့ဆက်သွားလို့မရပါဘူးမဟာမိတ်တွေလိုအပ်ပါလိမ့်မယ
်လာမယ့်ရွေးကောက်ပွဲမှာပါတီ90ကျော်ကကိုစလဲလောင်း6000နေရာနီးပါးနဲ့တတိပုဂ္ဂလ930ကျော်ပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာမဲပေးနိုင်တဲ့လူဦးရေ33သန်းကျော်ရှိနေပါတယ်ခုလောလောဆယ်မှာတော့ဂျိုတင်မဲပေးတဲ့နေ့တွေမှာအဆင်မပြေမှုတွေရှိတဲ့အတွက်လူမှုကွန်ရက်စာမျက်နှာတွေမှာရောသတင်းဌာနပေါင်းစုံကပါဝေဖန်မှုတွေဆက်တိုက်ဆိုသလိုထွက်ပေါ်နေတာလည်းဖြစ်ပါတယ်ရှင
်နန်းလောင်ပြောပြသွားတာပါရှင် VO ရနေစနေနေ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်မကြာခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ငံရေးဝက်အစီအစဉ်မှာတော့ရွေးကောက်ပွဲအထူးစကားဝိုင်းကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်ကိုတော့ line to meter 16 19နဲ့25တို့ကနေပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် V VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
lang yan ne khe ma taw ra shin mya shin view myanmar bai season a sne ni nya ne khe tan lwin season rwe ko american pi thong su washington dc myo ro ga ni jai yai thol lwin pe ni ya phit par de aku nya 9 na thi season ko ro line to meter 16 19 ne 25 ro ga ni pi ro le to che phan yu na sin nai ja par de shin aku sat lat pi ro ywe kaw pwe athu sa ga wai season na sin ya ma ba sanna pyu pi melamat rwe sauk pye swon thin twa yin pyan le pe ma ma hoh bu lo pi thong su ywe kaw pwe commission bat ga lout thong lout ni ya man kan ye la so ra ပါဝင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဖြစ်တဲ့အကြောင်းအချက်တွေကိုရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကမြမအရေးကဲခတ်တွေဖြစ်ကြတဲ့သတင်းစာဆရာဦးစီသူအောင်မြင့်ဒေါက်တာရန်မျိုးသိန်းနဲ့ဒေါက်တာခင်မောင်ယူရိုးနဲ့အတူဆွေးနွေးတုံ့တက်ထားပါရရှင
်မင်္ဂလာပါရှင် VOA ရွေးကောက်ပွဲအထူးစကိုင်ဝိုင်းအားကြိုဆိုပါရစေဒီမြန်မာနိုင်ငံရဲ့အမတန်းမှအရေးကြီးတဲ့မြန်မာပြည်သူလူထုတရားလုံးအတွက်လည်းအမတန်းမှအရေးကြီးတဲ့တမိုင်းတွင်မဲ့နိုင်ငံတကာကလည်းဝိုင်းဝန်းစောင့်ကြည့်နေတဲ့ရွေးကောက်ပွဲကြီးဟာမနေ့ဖြန်ဆိုစတင်ကျင်းပတော့မှာဖြစ်ပါတယ်။အဲဒါကြောင့်ဒီနေ့ကျွန်တော်တို့ဆွေးနွေးပွဲဟာမနေ့ဖြန်ကျင်းပမယ့်ရွေးကောက်ပွဲကိုအထူးအာရုံစိုက်ပြီးဆွေးနွေးတော့မှာဖြစ်ပါတယ်။အဲတော့ဒီနေ့ပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေကတော့အထူးမိတ်ဆက်ပေးစရာမလိုတဲ့ဒေါက်တာခင်မောင်မျိုးပြီးတော့စာရေးဆရာဦးစီသူအောင်မြင့်နဲ့နိုင်ငံရေးကဲ့ခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။အဲတော့ကျွန်တော်တို့ဒီရွေးကောက်ပွဲမကျင်းပခင်ပေါ့နော်ဒီနောက်ထပ်တစ်ခုပြောချင်တာကဘာလဲဆိုတော့ဒေါက်စန်းစုကြည်ရဲ့ဒီရွေးကောက်ပွဲအကျိုးဒေသရှင်လင်းပွဲလေးပေါ့လေအဲဒီဒေသရှင်လင်းပွဲမှာသူပြောထားတဲ့အချက်ကလေးတစ်ခုနဲ့ပတ်သက်ပြီးတော့ဒီလိုတော်တော်လေးဝေဖန်တာနေကြားနေရတာပေါ့နော်အဲ့တော့ तू ကအားလုံးကသိကျင်နေကြတာဘာလဲဆိုတော့တကယ်လို့များ NLD နိုင်ခဲ့လို့ရှိရင်တမနာကိုဘသူ့ကိုတင်ပါလေအဲ့တော့အဲ့ဒီတမနာကိုဘသူ့ကိုရေးလဲဆိုတော့ तू ကအဲ့ဒီဟာနဲ့ပတ်သက်ပြီးပြောတဲ့အခါမှာသူ့ကိုဝန်ကြီးချုပ်လုပ်မလားမေးတယ်ဝန်ကြီးချုပ်ဆိုတာဆိုရတာကလေဒါတမနာလက်အောက်မှာပဲရှိရမယ်ဆိုတော့ तू ကတော့တမနာဝန်ကြီးချုပ်တော့မလုပ်ဘူးတမရရဲ့အထက်မှာပဲသူကနေပဲလို့ပြောရတာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကဝေဖန်တဲ့အတန်ကြီးထွက်လာပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ရံမျိုးသိန်းဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်မြင်ကတော့ဒေါအောင်ဆန်းစုကြည်အနေနဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ခဲ့ရင်ဟလာအစိုးရဖွဲ့တဲ့နေရာမှာနော်ဘသူပဲတမရလှုပ်လှုပ်နော်အဲ့ဒီအစိုးရရဲ့နောက်မှာနောက်အဲ့ဒီအစိုးရကိုအပြည့်အဝကြားကန်ပေးမဲ့သူဟာအဲသူပဲဖြစ်တယ်ဆိုတာကိုเนาะပြည်တွင်းမှာရောနိုင်ငံတကာမှာရော तू อ่ะฉပြခြင်းเนี่ยตบอလို့ကျွန်တော်อ่ะน้าเลยเนาะတစ်ခုကဟိုတချို့ကဝေဖန်မှုတွေရှိတယ်ဟာလာဒေါန်ဆန်းစုကြည်ဟာတမရရဲ့အထက်မှာရှိတယ်ဆိုတော့ဒါအဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုတဲ့ပုံစံမျိုးဝေဖန်မှုတွေရှိတာကိုတွေ့ရတယ်အဲ့တော့ကျွန်တော်လည်းပဲဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြန်ကြည့်တဲ့ခါကျတော့ဟိုဒေါန်ဆန်းစုကြည်ပြောသွားတဲ့စကားဟာဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့တိုင်းရိုက်ဆန့်ကျင်တယ်လို့ပြောလို့မရဘူးအဲ့တော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဘာတွေ့လဲဆိုတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာရှိတယ်အဲ့တော့တကယ်တမ်းလက်ရှိသမရဦးသိန်းစိန်ပြည်ပဲလေနော်ဟိုဥမာလူငင်းချမ်းသာကွင်းအမိန့်ကိုထုတ်ပြန်ဖို့နောက်တမတော်ကာကွယ်ရေးဦးစည်းချုပ်ကိုခန့်အပ်ဖို့ဆိုတဲ့အဓိကကိစ္စကြီးနှစ်ခုမှာသူကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံမှုကိုမရရင်သူကဘာမှလုပ်လို့မရဘူးအဲ့
တော့ဒီမှာတော့အတူတူပြောနေတာကာလုံရဲ့
ဟုတ်ကဲ့
ဩဇာအာဏာပို့ပြီးတော့တမရတဲ့တောင်မှအထက်မှာရှိနေတဲ့သဘောဖြစ်
အဲအဲ့ဒီသဘောမျိုးဖွဲ့စည်းပုံအခြေခံဥပဒေထဲမှာတွေ့နေရတယ်အဲ့ဒီခါကျတော့အမှန်တကယ်ကဒေါအောင်ဆန်းစုကြည်ဟာဒီအချက်ကိုဟလာပို့ပြီးတော့ညင်းသာအောင်ပို့ပြီးရှင်းလင်းအောင်ဟလာသူကိုယ်တိုင်တမရရဲ့အထက်မှာရှိနေတယ်ဆိုတဲ့သဘောမျိုးအဲဆိုလိုပြီးတော့အဓိပ္ပာယ်တက်ရောက်အောင်ပြောတာလို့လေကျွန်တော်ကတော့အဲ့လိုထင်ပါတယ်ဗျဟ
ုတ်ကဲ့ပါကျွန်မကတော့ဒါကိုပဲသုံးသပ်ချက်ပေါ့နော်ဒီအင်းဒီစင်အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်လေဒီဆိုနီယာဂန္ဒီယနိုင်ငံရေးဥဆောင်ပါတီရဲ့နိုင်ငံရေးပါတီရဲ့ဟိုခေါင်းဆောင်တယောက်ဖြစ်တယ်ပေါ့ဒါပေမဲ့ तू ရွေးကောက်ပွဲအနိုင်ရတဲ့အခါမှာ तू ကဒီဝန်ကြီးချုပ်တက်မလို့တော့ပဲနဲ့ဒီတင့်တော်တဲ့ဟိုဥစားဝန်ကြီးချုပ်မန်မိုဟန်စင်းကိုနေရာပေးလိုက်တယ်ပေါ့ဒါပေမဲ့ပါတီရေးရပိုင်းမှာတော့ तू ကနိုင်ငံရေးအရာ तू ဥဆောင်မှုပေးတယ်ဆိုတဲ့သဘောပေါ့လေအဲ့ဒီသဘောတက်ရောက်နေမယ်တော့ဒါကျမကိုပိုင်ထင်မြင်ချက်ကလေးပါနော်ဒါကျုံလို့ပြောပြတာပါအဲ့တော့ကျမတို့ရွေးကောက်ပွဲအမတန်မှနီးကပ်လာပါပြီဒီကြိုတင်မဲတွေလည်းတော်တော်လေးကိုဟိုပြဿနာပေါင်း16,000နဲ့ပေါ့နော်ဒီနေ့လည်းကျမတို့ကြားသိနေရတာပေါ့နော်အဲ့တော့ကြိုတင်မဲနဲ့ပတ်သက်ပြီးတော့ဆရာကြားထားတာလေးပြောပါအောင်ရှင်ဗါရီများထူကြလဲ
အင်းမော်လေးအားလုံးတော့သိပါတယ်ကြိုတင်မဲဒီစိမ့်နှိမ့်လိုက်တဲ့ခါမှာကျွန်တော်တို့အဆင်မပြေလို့စောင့်ရတာရှိတယ်။နောက်မှင့်နေယူရတာစောင့်ရတာရှိတယ်။အဲ့တော့ကျူတင်မဲနဲ့ပတ်သက်ပြီးတော့အတော်မှပြဿနာကြီးဒီလိုမျိုးရှိတယ်ဆိုရင်နောက်ပိုင်းမှာက ပြဿနာတွေအများကြီးရှိနေဒီမဲ့ကျွန်တော်ဒစိမ့်တိတ်ကြပါလေးတော့ပဲကျွန်တော်ပြောတာပေါ့လေအဲ့တော့ဒါလေးကိုလည်းကျွန်တော်တို့ကဟောဆက်ပြီးတော့ဟောစဉ်းစားကြရင်ကောင်းမယ်လို့ထင်တယ်။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ဒီတကယ်တမ်းမဲပေးတဲ့ခါကျရင်အဲ့ဒီမဲပေးတဲ့ခါကျဒီလူတွေကမှားယွင်းတာတော့တေချာပေါ့ရှိနိုင်တော့ပေါ့အဲ့ခါကျရင်ကျွန်တော်အရင်တစ်ပတ်လည်းပြောရပြီးဟောတော့ခင်ဆိုးဝင်လည်းပြောရတယ်မဲလက်မှောက်ကိုပြန်တောင်းလို့ရတယ်ပြန်တောင်းလို့ရတယ်ဆိုတော့အခုကျွန်တော်တို့ကြားနေရတာတကယ်တမ်းပြန်တောင်းလို့ရလားဘလို့အခြေအနေမျိုးရှိလဲဆိုတာအဲ့ဒါဟု
တ်ကဲ့ပါဒီလိုပါကျမတို့ဒီနေ့ပေါ့လေဟိုကျမတို့တရင်တော်မမေခါနေပြီးတော့ပြောင်းစည်းရေးကောက်ပွဲကော်မရှင်ကိုလှမ်းပြီးတော့မေးပါတယ်အဲ့မှာပြောင်းစည်းရေးကောက်ပွဲကော်မရှင်ရဲ့တာဝန်ရှိပုဂ္ဂိုလ်ကနေပြီးတော့ကျမတို့သိချင်တာကဘာလဲဆိုတော့ကျမပြီးခဲ့တဲ့အပတ်ကကျမပြောခဲ့တာရှိပါတယ်အဲ့ဒါဘာလဲဆိုတော့တကယ်လို့များဒီဒစိမ့်တုံးနှိမ့်ခဲ့လို့မှားယွင်းနှိမ့်ခဲ့မိတယ်ဆိုလို့ရှိရင်ပယ်မဲဖြစ်မှာဆိုတဲ့အကြောင်းမလို့ဒီသက်ဆိုင်ရာမဲယုံမှုကိုဒီမဲကလက်မှတ်ကတော့ပယ်မဲဖြစ်သွားပါတယ်ကျွန်တော်အစ်စ်တစောင်ပြန်လို့ရှင်တယ်လို့သွားတောင်းလို့ရှိရင်ဒါတောင်းပိုင်ခွင့်ရှိတယ်လို့ကျမတို့ကဒါပြည်သူလူထုကိုအသိပေးခဲ့ပြီးသားဖြစ်တယ်အဲ့တော့ဒီနေ့တေချာအောင်ထပ်ပြီးတော့ကျမတို့ဒီ confirm လုပ်တဲ့အနေနဲ့ပေါ့နော်တည်ပြုချက်ရဖို့အနေနဲ့ပြောင်းရွှေ့ကောက်ပွဲကော်မရှင်ရဲ့တာဝန်ရှိပုဂ္ဂိုလ်ညွှန်ကြားရေးမှူးဦးသိန်းဦးကိုလှမ်းပြီးမေးပါတယ်မေးတဲ့အခါမှာသူကဒီလိုမျိုးဖြေပါတယ်ရှင်နားထောင်ကြည့်အောင်နော
်ကျွန်တော်တို့ကသူ့ဟိုအခုကျွန်တော်တို့မဲစင်းမှာဆုံးနေသေးတယ်ထင်းတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်သူထုတ်ပြီးတဲ့ချိန်မှာပေါ့မဲလက်မှတ်ဆပြီးတော့ထုတ်ပြီးတဲ့ချိန်မှာတည်းကသူကတော်ပြန်ပြီးတော့လဲလဲကိုတောင်းခံရမယ်တစိမ့်ရိုက်ပြီးရင်တော့ကျွန်တော်တို့ပြန်မထုတ်ပြီးတော့ဘူးဗျတော့သူမဲဆန္ဒရှင်ကတော့သူဂူးဆိုင်လုပ်ဖို့ပဲကျွန်တော်တို့ပြန်မလဲပြီးပါဘူးဗျသူကသူတစိမ့်ရိုက်ပြီးတော့ဟာဖြစ်လို့ရှိရင်အကွက်မှထုတ်တယ်သူတာဝန်ပဲတောင်းတန်ရုံတော့ကတော့ကျွန်တော်တို့ကပယ်မဲဆိုတာသူတတ်မှတ်ချက်နဲ့ကိုက်ကြီးမှာပယ်မဲဖြစ်မှာလေ
အဲ့တော့ခုနကဦးသိန်းကပြောထားတဲ့အတိုင်းဆိုလို့ရှိရင်ဒီမဲယုံမှာဒီမဲလက်မှတ်ထုတ်ပေးနေတဲ့လူကတာဝန်ခံရမဲ့တဘောသူကအစရေကပယ်မဲဖြစ်မဲ့လက်မှတ်ကိုထုတ်ပေးစရာအကြောင်းရှိဘူးအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဆွေးနွေးပေးပါအောင်ဆရာ
အဓိကကတော့သူတို့ပြောချင်တဲ့သဘောကတော့တကယ်တော့ဟိုနီးဘူးတွေမှာပါပြီးသားပါပဲဒီကနေဒီစပွဲကနေလွန်သွားပြီးတဲ့နောက်မှာသူပြောတဲ့ပုံကတော့လာကုန်မလဲတဲ့လို့ဆိုတာကျွန်တော်တို့ဇီကအရန်ကိုဟိုဘယ်လိုခေါ်လဲဆက်ဆံရေးမကောင်းတဲ့စတိုးဆိုင်တွေကရောင်းနေပုံပြနေတူနေတယ်သူကဥပမာဈေးသွားဝယ်တယ်ကျွန်တော်တို့ဆိုမကြခဏကြုံပါတယ်သူကဘောင်ချာဖြတ်ပြီးတာနဲ့လုံးဝမရတော့ဟိုဘာလဲ sorry ပဲဘောင်ချာဖြတ်ပြီးသွားပြီသူဘာကြောင့်လဲသူတို့ဖြည့်ရှင်းခွင့်လည်းမပေးဘူးမှားတာရှိနေတာပဲအဲ့တော့အဲ့ဒီမှာလည်းအဲ့လိုပဲသူကပြောတယ်မယူခင်မှာတေချာစစ်ပါယူပြီးတော့မှစုံပြအမှားယူဆိုတာပေါ်နိုင်တာပဲဒီတစိမ့်တုံးကြောင့်ဖြစ်စေဟိုမင်းဆန္ဒရှင်ကိုယ်တိုင်ကမသိနားမလည်လို့ဖြစ်စေပေါ်တဲ့ခါကျရင်အချိုးအချောင်းပြန်ပြောရင်ပြန်ထုတ်ပေးရမယ်လို့ကျွန်တော်တို့အားလုံးကလည်းနီးဘူးတွေမှာပါတယ်လို့နားလည်ထားတယ်အခုဒီလိုမျိုးပြောလိုက်တဲ့ခါကျတော့ဒါဟာကျွန်တော်ထင်တယ်မဖြစ်သင့်ဘူးလို့တော့ထင်ပါတယ်
တော်တကယ်တော့ second chance ဆိုတာလေပေးရမှာပေါ့နော်နောက်တော့တကယ်တာဝန်ရှိတာထုတ်ပေးတဲ့လူကတာဝန်ရှိတယ်အဲ့တော့ထုတ်ပေးတဲ့လူကမကောင်းတဲ့မဲကြီးထုတ်ပေးလိုက်ရင်မယူပါနဲ့လို့ပြောတဲ့သဘောမျိုးပဲရှိနေတယ်ဒီကုနာပြောတဲ့ဟာတကယ်လို့မကောင်းတဲ့မဲတစ်ခုပေါ့လေဒီဟာကိုပယ်မဲဖြစ်နိုင်တဲ့ဟာကိုသူထုတ်ပေးတယ်ဆိုရင်တကယ်ဘ ᱹ ဒုတာဝန်ရှိတယ်ဘ ᱹ ဒုမှအပြစ်ရှိတယ်ဒါလေးတွေကိုစဉ်းစားဖို့ကောင်းတယ်ပေါ့လေကျွန်တော်ဒါလောက်ကတော့ဟောအမနာဆင်ခြင်မှုကောင်းတဲ့ကိစ္စပေါ့အရင်ပါကကျွန်တော်တို့ကပြောလိုက်တယ်လေဒါလဲလို့ရပါလို့ဆိုဒီပတ်ကျမှလဲလို့မရဘူးပြောတော့ဟောကျွန်တော်တို့ကိုဘယ်လိုထင်ကြမလဲစဉ်းစားကြည့်ပါဦး
ဟုတ်ကဲ့ပါအဲ့တော့တချို့နေဒီမှာတော့ဒီရွေးကောက်ပွဲကော်မရှင်တို့မျိုးနယ်ရွေးကောက်ပွဲကော်မရှင်တချို့ကတော့၄ချိန်လဲခွင့်ရှိတယ်လို့ပြောတဲ့မျိုးနယ်ကရှိတယ်လို့မျိုးပေါ့ဟိုတကြောင်တကာတာတရွာတပုတ်ဆန်းဖြစ်နေတယ်အခုဟာဒီလဲပေးတာနဲ့ပတ်သက်ပြီးတော့
ကျွန်တော်အမြင်တော့မှကျွန်တော်လေ့လာမိသလောက်ဥပဒေထဲမှာရောနှီးဥပဒေထဲမှာရောလမ်းညွန်ထဲမှာရောခုနရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူပြောသွားတဲ့စကားကိုကျွန်တော်လုံးဝမတွေ့အဲ့တော့ဒီမဲလက်မှတ်ကိုဒီကောင်တာကနေထုတ်သွားပြီးတဲ့နောက်ပိုင်းမှာလုံးဝလဲလို့မရဘူးလို့ဥပဒေမှာဖော်ပြထားတာကျွန်တော်မတွေ့ဘူ
း
အဲ့ဒီအတွက်ကြောင့်မလို့เนาะအဲ့ဒီစကားနဲ့ပတ်သက်ပြီးတော့ဒီပြောတဲ့တာဝန်ခံပုဂ္ဂိုလ်ရောပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရောဟာတာဝန်ခံပြီးတော့ရှင်းရမယ်လို့ကျွန်တော်ကမြင်တယ်ဘာဖြစ်လို့လဲဆိုတော့မဲဆန္ဒရှင်ပြည်သူလူထုကြားထဲမှာအမြင်ဝေဝါးမှုတွေဖြစ်သွားမယ်။ဘာဖြစ်လို့လဲဆိုတော့လူဆိုတာမှားတတ်တာပဲလေ။မှားတဲ့အခါမှာပြန်လဲလို့မရဘူးဆိုရင်အဲ့ဒီမဲပေးမဲ့လူတွေဟာပို့ပြီးတော့ဖိစီးမှုပို့များမဲ့သဘောမျိုးဖြစ်သွားတယ်။အဲ့ဒီအခါကျတော့ဒါဟာကျွန်တော်အမြင်အားဖြင့်လုံးဝမဖြစ်တဲ့ကိစ္စလို့မြင်တယ်။နောက်ပြီးတော့ဒါဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရဲ့အင်္ဂါရက်တစ်ခုကိုဖောက်ဖျက်လိုက်တာလို့ကျွန်တော်ကတော့မြင်တယ်။
တခုရှိတာကတော့လေဒီရွေးကောက်ပွဲကော်မရှင်ကတော့ဒါပြောင်းစည်းရွေးကောက်ပွဲကော်မရှင်အနေနဲ့အပေါ်ဆုံးကရှိနေတယ်ပေါ့နော်ဒါပေမဲ့အောက်ခြေအဆင့်ဆင့်ဒီခရိုင်တိုင်းခရိုင်ဒီနောက်မြို့နယ်ဒီကျေးလက်ပေါ့လေဒီရက်ွက်တွေမှာပြဿနာဒီမဲယုံမှာရှိတဲ့လူတွေက capacity ပေါ့လေသူတို့မဲစွန့်ရည်ရအမတန်းမှကိုဟိုလို့ အားနည်းနေတာတွေတွေ့ရတယ်အခုလောလောဆယ်ကြိုတင်မဲပေးတာနဲ့ပတ်သက်ပြီးတော့ပဲကြည့်တဲ့အချိန်မှာသူတို့ဒီမှာလုံနိုင်သူတို့ကကြောက်လေအရန်ကြောက်နေကြပါလေသူတို့ပုံစံလေးကြည့်ရတာပြီးတော့သူတို့လုတ်ပေးခြင်းခြင်ပေးခြင်းမြင်မဲ့သူတို့မှာအရန်အကန့်အသတ်တွေကအရန်များနေရလို့ဒီမှာမြင်အားဖြင့်သုံးသပ်လို့ရတာပေါ့နော်ဒီနေ့ကြောက်ရတိုင်းမျိုးနေကိုသွားပြီးတော့ကြိုတင်မဲဆန္ဒပေးတော့သွားရိုက်တဲ့အခါမှာလေတော်တော်လေးကိုကတောင်းကနင်းဖြစ်ခဲ့တာလေကျမတို့တွေ့ခဲ့ရပါတယ်အဲ့ဒါဥမာဆိုလို့ရှိရင်ဒီမဲနှိပ်တဲ့ဒစိမ့်တုံးမှာကော်တွေပေသွားတာတို့ဘာလို့ပေါ့အဲ့ဒစိမ့်တုံးကလည်းအပိုမရှိဘူးပုံမရှိတော့တခါအဲ့ဒီရက်ွက်ကနေမှတခါမြို့နယ်ကော်မရှင်ကိုပြောက်ကပြေးယူရတယ်အဲ့ဒီမှနေမဲ့ဒီမဲယုံတာဝန်ကြတဲ့လူတွေကတော်တော်လေးကိုကတောင်းကနင်းဖြစ်ကြတယ်အဲ့တော့လာမဲဆန္ဒပေးတဲ့လူတွေလည်းဒုက္ခတော်တွေရောက်ကြတယ်အဲ့တော့လူအောင့်ခြေမှာဖြစ်နေတဲ့ဟာတွေကိုအထက်ကသိဖို့လည်းလိုပါတယ်အဲ့တော့ကျမတို့မှာမီဒီယာဆိုတာကလည်းဒီမဲဆန္ဒရှင်ပြည်သူတွေကိုသတင်းချက်လက်တွေအတိအကျမှတ်ကန်အောင်ပေးဖို့ကအမှန်တမ်းအရေးကြီးပါတယ်ကျမကိုယ်တိုင်ပြီးခဲ့တဲ့အပတ်ကမဲဆန္ဒဒီမဲပေးတဲ့လက်မှတ်လဲလို့ရတယ်လို့ကျမပြောခဲ့ပြီးသားဖြစ်သွားဒီနေ့မှတခါလဲလို့မရဘူးဆိုတော့တရင်ကိုကြာတော့ကျမတို့တော့ဘာလို့မှမသိဖြစ်နေတာပေါ့နော်အဲ့လိုအခြေအနေတွေမှာပဲဒီနေတွေမှာဆိုလို့ရှိရင်မဲဆန္ဒဒီလက်မှတ်တွေမှာဟို SNLD ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုသူတို့ရဲ့ကြားကောင်းတဲ့စိတ်မပါလာလို့အဲ့ဒါလေးနဲ့ပတ်သက်ပြီးနေနေသုံးသပ်ပေးပါအောင်ရှင
်အဲ့ဒီဥစ္စာကကျွန်တော်နားလည်သလောက်ဆိုရင်အခုတရင်ထဲမှာဖတ်သလောက်ဆိုရင်သူတို့ကကော်မရှင်ဘက်ကဘာမှပြန်ဖြေရှင်းတာမရှိသေးဘူးဒါကတော်တော်ဆိုးတဲ့ကိစ္စစပြီးတော့ပုံနှိပ်စင်ကလေးကတချို့သောမဲလက်မှတ်တွေမှာအဲ့ဒါမပါဘူးဆိုတဲ့အထိပ္ပယ်ပဲဆိုတော့မဲလက်မှတ်တွေမပါဘူးဆိုတော့ကျွန်တော်တို့ဒီဥစ္စာကသေချာသူတို့ဘက်ကဖြေရှင်းပေးဖို့လိုတယ်လိုရတဲ့ဆိုရင်စစ်ဆေးဖို့သင့်တယ်ဆိုတော့အဲ့ဒီမဲဆန္ဒနေမြေဆိုရင်ဟိုရိုက်ထားတာဘယ်လောက်ရှိတယ်လဲအဲ့ဒီအဲမှာမှဟိုဘာကြောင့်မလို့ဒီလိုမျိုးကွဲပြားသွားတယ်လဲတကယ်လို့သာမဲတွေအကုန်လုံးကိုမှားယွင်းသွားတယ်ဆိုရင်တော့ဒါအထိပ္ပယ်တစ်မျိုးအဲ့ဒီမဲလက်မှတ်တွေအကုန်လုံးပြန်ရိုက်ရမယ်အစဆုံးပြန်ရိုက်ရမယ်အခုကျတော့အဲ့လိုမဟုတ်ဘူးအခုတို့ပြောပုံကတော့ဒါကိုပြန်ယူသွားတယ်နောက်ထပ်ဒီလိုမျိုးပါတဲ့ဟာပေါ့နော်ကြားကောင်းပါတီပါတဲ့လက်မှတ်နဲ့ဟိုမဲပေးလိုက်ရတယ်ဆိုတော့အတိအပြမသိရောက်တယ်ဆိုတော့ဒါဟာဟိုကျွန်တော်ပွင့်လင်းပြောမှဆိုမတမန်မှုလားလို့တော့တန်တရားဖြစ်เสียရှိပါတယ်ဒါတော်တော်ဆိုးတဲ့ကိစ္စပါ
ဟုတ်ကဲ့ပါအခုနောက်ပိုင်းပေါ်ဒီနောက်မဲရည်တာပေါ့မဲရည်တဲ့ခါလေးကအကုန်လုံးစောင့်ကြည့်နေကြတာပေါ့နော်အဲ့တော့မဲရည်တွက်တဲ့နေရာမှာတက်တည်ဗနေဦးလောက်ပါရမယ်ဆိုတာနည်းနည်းလေးအကျိုးအကြောင်းလေးရှင်းပြပေးပါ
အဲကျွန်တော်ဒီမြို့ဦးတွေထဲမှာဖတ်တော့ तू ကဟိုရေးထားတာကဟိုမဲဆန္ဒရှင်เนาะဟို10ဦးတက်မနေတော့เนาะတက်တည်ရှေ့မှာရည်ရမယ်လို့သူကပြောထားတယ်အဲ့တော့2030တုန်းကဒီဥပဒေပြဋ္ဌာန်းချက်လေးကိုသူကလက်တလုံးချလေးလုပ်အဲ့တော့လူ10ဦးပြည့်သွားရင်ဘယ်သူမှမဲုံနေဝန်ခံတော့အဲ့တော့ကျွန်တော်အမြင်အားဖြင့်အများပြည်သူသိရမှာဥပဒေထဲမှာပြောထားတာမဲရည်တွက်တာဟာမဲဆန္ဒရှင်ပြည်သူလူထုရဲ့ရှေ့မှာလုပ်ရမယ်အဲ့ဒီအတွက်ကြောင့်မလို့ဆယ်ဦးပဲကန့်တန့်ထားတာမျိုးမရှိဘူးအဲ့ဒီအတွက်ကြောင့်မလို့အဲ့ဒီမဲယုံမှာမဲပေးခဲ့တဲ့မဲဆန္ဒရှင်တွေဟာအဲ့ဒီမဲရည်တွက်တာကိုကြည်ခွင့်ရှိတယ်အဲ့တော့နောက်တစ်ခုကကျွန်တော်တို့ကသတိထားမှာအဲ့ဒီမဲရည်တွက်တဲ့အချိန်မှာနော်ဥပဒေထဲမှာပြောထားတာတကယ်လို့ရုံးရင်းဆန်ခတစ်ခုခုဖြစ်ခဲ့ရင်အဲ့ဒီမဲရည်တွက်တာကို तू ချက်ချင်းရက်ပြီးတော့အကုန်လုံးချိတ်ပေးပြီးရင်အဲ့ဒီအားလုံးကို तू မြို့နယ်ရွေးကောက်ပွဲကော်မရှင်ကိုပို့ရမယ်အဲ့ဒီအခါကျတော့အဲ့ဒီလိုရုံးရင်းဆန်ခတ်တွေဖြစ်လာနိုင်တာကိုလေအဲ့ဒီမဲဆန္ဒရှင်တွေကိုကြံတဲ့ကိုယ်စားလှယ်တွေရောတတိထားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုရုံးရင်းဆန်ခတ်တွေဖြစ်လာရင်မဲရည်တဲ့နေရာမှာအကြံ့ကြမယ်နောက်ပြီးတော့မဲယုံကနေမြို့နယ်ကော်မရှင်ကိုသွားတဲ့လမ်းကြောင်းမှာဘာဖြစ်မယ်ဆိုတာမသိနိုင်ဘူးအဲ့တော့ဟိုရိုးပေါက်ဖိတ်ပေါက်တွေများလာမယ်လို့ကျွန်တော်ကမြင်တယ်အဲ့နောက်ပြီးတော့တစ်ဖက်ကလည်းအဲ့ဒီလိုနော်ဟိုရုံးရင်းဆန်ခတ်ဖြစ်မှုတွေဟလာဟိုပြဿနာဖြစ်မှုတွေကိုဖန်တီးနိုင်တဲ့အစုအဖွဲ့တွေအုပ်စုတွေလည်းရှေ့ကောင်းရှိနိုင်တယ်ဒါကဘယ်သူမှပြောလို့မရဘူးလက်ရှိအခြေအနေမှာအဲ့တော့ဒါတွေအားလုံးကိုမဖြစ်အောင်เนาะကာကွယ်ဖို့တားဆီးဖို့ပိတ်ပင်ဖို့အပိုင်းမှာကျွန်တော်အမြင်အားဖြင့်တော့အစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာအဓိကတာဝန်ရှိတယ်လို့မြင်တယ်အဲ့ဒီလိုဖြစ်ခဲ့လို့အလွဲလွဲချော်ချော်တွေဖြစ်မယ်เนาะပြည်သူလူထုရဲ့စန္ဒအဆက်အမှန်နဲ့လွဲချော်မယ်ဆိုရင်အဲ့ဒီကိစ္စအားလုံးကိုအစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ယူဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဟု
တ်ပါတယ်။ကျွန်တော်တခုလောက်ကိုကြားဖြတ်ပြီးပြောချင်
တယ်။ဟုတ်ကဲ့ပါ။အ
ဲ့ဒါဘာလဲဆိုတော့ဒါဟိုရှေ့ရွေးကောက်ပွဲတွေကြည့်ပြီးတော့အရေးကြီးတဲ့ထင်လို့ပါ။အခုဒေါက်တာရမျိုးသိန်းဆွေးနွေးသွားတဲ့ဥစ္စာကရက်ွက်အဆင့်မဲယုံတွေမှာမဲဆန္ဒရည်တွက်တာနဲ့ပတ်သက်လို့တိတိကျကျဖြစ်စေဖို့အတွက်ကိုထေချာထောက်ပြသွားတာ။နောက်တစ်ခုထပ်ပြီးတော့အရေးကြီးတာကမြို့နယ်မှာမဲရည်တွက်တဲ့ကိစ္စ။အဲ့ဒါကရှေ့မှာဘယ်လိုဖြစ်သွားသလဲဆိုတော့2020ရွေးကောက်ပွဲတုန်းကဆိုရင်ဒီရက်ွက်တွေကနေတက်လာတဲ့မဲတွေကဟိုမှာမြို့နယ်မှာဘာပဲရှိတော့တယ်ဆိုရင်တက်လာတဲ့စည်ရင်းရှိမယ်စည်ရင်းစာရွက်တွေပေါ့နော်အသီးသီးပေါ့မဲယုံနံပါတ်1 2 3 4တက်လာတဲ့စာရွက်ရှိမယ်ပြီးတော့မှမြို့နယ်ရုံးကိုကြိုတင်ရောက်ရှိနေတဲ့အဲကြိုတင်မဲတချို့ရှိမယ်ဒါပဲရှိမယ်အဲ့ဒါတွေကိုပေါင်းပြီးတော့ရည်တွေ့ရတာပေါ့အဲ2030တုန်းကဆိုရင်ဤဥပဒေနဲ့ဥပဒေမှာဒါကိုစောင့်ကြည့်ခွင့်ပေးထားပြီမဲ့ လောကဆောင်ကြည့်ကိုမပေးခဲ့ဘူးလောကသူ့အတူတကားပြိပြီးတော့မှနောက်ဆုံးကုန်ကုန်ဆိုရင်ဘယ်တော့ဆိုလို့ဆိုအမတ်လောင်းကိုတိုင်းတော့ကျွန်တော်ကအဲ့ဒီမှာဝင်ပြိုင်နေအမတ်လောင်းဖြစ်ခဲ့တယ်ဆိုရင်ကျွန်တော်လည်းအနားကိုကတ်လို့မရဘူးအဲ့တော့ကျွန်တော်တည်ပဲနားဆွင့်နေရတယ်အဲ့တော့တရင်အမျိုးမျိုးထွက်လာတယ်အဲ့ဒါညဥပိုင်းမှာကြီးလိုက်တဲ့ခါကျတော့ကျွန်တော်နိုင်သွားပြီနောက်ညလေကောင်တော့ရောက်တဲ့ခါကျွန်တော်ရှုံးသွားပြန်ပြီမိုးလင်းတဲ့ခါကျတော့ကျွန်တော်လုံးဝရှုံးသွားပြီဆိုတဲ့ဟာက2010တုန်းကဖြစ်ခဲ့တယ်2012ကဘယ်လိုဖြစ်ခဲ့တယ်လဲဆိုတော့2012မှာလည်းအဲ့လိုပဲ NLD ကအများကြီးအနိုင်ရသွားလို့ဒါဒီကိစ္စကိုဘယ်သူမှဘာမှမပြောတာဒါပေမဲ့တကယ်တကယ်ကျတော့အဲ့ဒီချိန်မှာတော့လည်းပြီးပြီးတော့မှဟိုအများရှိမောက်မှာရေးတွက်တယ်ဆိုတာမရှိခဲ့ဘူးတကယ်တကယ်ကျတော့နိုင်ငံတကာမှာဆိုရင်ဒါကိုဥပမာထိုင်းလောက်ဆိုပါတော့เนาะထိုင်းမှာယူကော့ပွဲလုပ်ပြီးလို့နောက်ဆုံးအဆင့်ရောက်ပြီးဆိုရင်၄နိုင်ငံ၅နိုင်လောက်ရောက်ပြီးဆိုတာ ਨੇ မြို့လိုခမ်းမလို့နေရာတွေအဲ့ဒီမှာဒီမဲယုံအသီးသီးကရောက်လာတဲ့ဟာတွေကိုလူတွေအများကြီးမှာဒရင်တော့ပြီးလဲအကုန်လုံးအခုလိုပဲအကုန်လုံးနေရာချထားပြလိုက်တယ်ကလထိုင်နေနဲ့ထိုင်ပြီးတော့လာကြည့်ကြအဲ့တော့တို့ကမှာဘုတ်ကြီးမှာတို့ကဖြည့်တာမဲယုံနံပါတ်၁မှာဦးဘသူကဘလောက်ရတယ်ဘလောက်ရတယ်ဘလောက်ရတယ်တင်းနှစ်မှာဘလောက်ရတယ်အဲ့တော့လူတွေအကုန်လုံးကဒါကင်မရာတွေကိုပါလဲဖုန်းတွေနဲ့ရိုက်နေတယ်ကင်မရာတွေနဲ့ရိုက်နေတယ်မဲကြီးတွေ့လို့ပြီးရင်ပြီးသလောက်ဘသူနိုင်လဲဆိုတာချက်ချင်းသိရတယ်ပွင့်လင်းမြင်သာမှုရှိစွာတို့ကိုမဲယုံကြီးတွေ့တာပေါ့အဲ့တော့အခုဒီ2015ယူကော့ပွဲမှာလဲမြို့နယ်ရုံးကတို့အခန်းတကားပိတ်ပြီးတော့လုပ်ရင်ပြဿနာအများကြီးရှိနိုင်တယ်2010 2012တုန်းကဒီလိုပဲလုခဲ့တယ်ဆိုတော့အဓိကလိုအပ်တာကကျွန်တော်စာထဲမှာသိချဖတ်တော့ဒီအမတ်လောင်းကြီးကိုတိုင်ဝင်ဝင်ရှိတယ်ဝင်ဖို့လိုတယ်သူကိုယ်စလဲတွေပါတော့ဝင်ကြည့်ဖို့လိုနောက်အများပြည်သူဒေါက်တာရေမျိုးစိန်ပြောသလိုပဲဝင်ကြည့်ဖို့လိုတယ်အဲ့တော့သူတို့ဆိုလိုတဲ့အများပြည်သူဆိုတာသူတို့ဖန်တာသူတို့ကော်မရှင်ကခေါ်ထားတဲ့လူပဲဖြစ်တာများတယ်တာမန်ပြည်သူတွေကြည့်ခွင့်မရအောင်အဲ့တော့သိချလုဖို့လိုတယ
်ရက်ွက်ရုံးကတော့ဟုတ်ပြီလေမြို့နယ်ကိုပို့လိုက်မယ်ရုံးရေးဆန်ကဖြစ်လို့မြို့နယ်ပို့လိုက်တော့မြို့နယ်ကသူကြီးမယ်ဆိုရင်ကျန်တဲ့လူတွေကိုအကြည့်ကွင်းမပြုတ်ဘူးဆိုတဲ့ဟာကဒါသူ့အနေနဲ့တော်တော်လေးကိုသူခိုင်လုံတဲ့အကြောင်းပြရရှိနေတယ်လေအဲ့ဒီဟာရောဟောဥပဒေတော့လုပ်ပါလေအဲ
ကျွန်တော်တိတိလောက်တော့သူကမျိုးနယ်ရုံးမှနေရည်တဲ့အခါမှာလေဟိုကိုစီတော်မြင့်ပြောသလိုပဲသူအများမဲဆန္ဒရှင်ပြည်သူလူထုရှေ့မှာပဲရှိနေတာ
ရည်ရမယ်ဟု
တ်တယ်သူဥပဒေထဲမှာဒီတိုင်းနဲ့ဆိုထားတယ
်
ဒါပေမဲ့အဲ့ဒါကို तू က2010လုံးက तू ကဆယ်ယောက်ဆိုတော့ तू ကဆယ်ယောက်တဲ့မနေကို तू ကဆယ်ယောက်နဲ့ဖြတ်ချလိုက်တာဖြတ်ချလိုက်ပြီးတော့သူတို့ခုနကကိုစီအောင်မင်းပြောသလိုပေါ့ကော်မရှင်ကသူတို့ခေါ်ထားတဲ့လူ100ယောက်ကိုအထက်ထက်ထည့်ထားလိုက်တယ်။တစ်ထဲမှာ100ယောက်ပြည့်သွားပြီဘယ်သူမှဝင်လို့မရတော့ဘူးဆိုတော့
အ
ဲ့ဒီလိုပုံစံမျိုးလုံးခဲ့တာမျိုးရှိတယ်။အဲ့တော့ဒီတစ်ခေါက်လည်းပဲကျွန်တော်တို့အမြင်အရတော့မနေ့ပြန်လုံးမဲ့ရွေးကောက်ပွဲမှာဒီလိုမလုံလာဘူးလို့ကျွန်တော်တို့ပြောလို့မရဘူ
း။မရဘူးပြောနိုင်ဘူး။
ဟုတ်လား။ရန်ကုန်မြို့မှာလားမန္တလေးမှာလားနောက်ကျန်တဲ့နယ်မြို့တွေမှာလားဒါမျိုးတွေဖြစ်လာနိုင်တယ်။အဲ့တော့ပြည်သူတွေနေတဲ့ဒီကိစ္စကိုဟိုရဲရဲဝံ့ဝံ့ပေါ့လေဥပဒေနဲ့နေဥပဒေရတောင်းဆိုပြီးတော့စောင့်ကြည့်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။
ဟုတ်ကဲ့အခုကတော့လေနိုင်ငံတကာကဲခတ်လေ့လာရေးအဖွဲ့တွေဒီ observers group တွေပေါ့နော်ပြည်ရင်းရောပြည်ပရောတော်တော်လေးများများနေရာတော်တော်များများဖြန့်ကျက်ချထားပြီပေါ့လေ။အဲ့တော့ဒီလိုမျိုးကြီးတွေမှာတော့ဒီလိုပြဿနာမဖြစ်နိုင်ဘူးဆိုပြီးတော့အများကတော့သုံးသပ်ခံမနေကြတာပေါ့လေ။ဒါနဲ့စကားမဆက်ခုနကတော့ပြောခဲ့တဲ့ဒီတက်သေးကလက်မှတ်နဲ့ပတ်သက်ပြီးတော့ဦးစီးသူအမြင်ပြောရတာလေးပြန်ပြီးပြောပြပေးပါဦး။ဖောင်းပွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော
့အခုတက်သေးကလက်မှတ်နဲ့ပတ်သက်လို့ဟိုကွဲလွဲတာတွေအများကြီးပဲအဲ့ဒါဘာလဲဆိုတော့ဒီကော်မရှင်နဲ့ပတ်သက်လို့ကျွန်တော်တို့ဝေဖန်တယ်ဆိုတာအလကားဝေဖန်တာမဟုတ်ဘူးအဲ့တော့ဥတင်အေးကဒီသက်တကံမဲလက်မှတ်တွေလုတ်ပေးမယ်လို့ကြေညာတဲ့ချိန်တုန်းကသူကတိတိကျကျပြောတယ်တရင်တော့လို့ပြတယ်တိတိကျကျပြောအဲ့ဒါဘာလဲဆိုရင်ကျွန်တော်တို့အိမ်နိုင်ရောင်လိုက်မပေးပါဘူးတဲ့ဒါကို तू ပြောထားတယ်တကယ်လို့ကျွန်တော်တို့ကပြောရဲတာအသာဖိုင်တွေလည်းရှိတယ်မှတ်တမ်းတွေလည်းရှိတယ်မပေးပါဘူးတဲ့ကျွန်တော်တို့ကော်မရှင်ရုံးမှာရှိမယ်အဲ့တော့ယူချင်တဲ့လူကလာယူပါယူပြီးတော့သွားပေးတယ်ဆိုရင်ပုံမှန်ရှာလို့လွယ်မယ်မှတ်ဖို့နေပြเสียရမလို့ဒါ तू ရှင်းပြထားပြီသားဒါပေမဲ့လက်တွေ့ဖြစ်တဲ့ခါကျတော့အဲ့ဒါလိုမဟုတ်ဘူးအိန္ဒိယရောက်လိုက်ပေးတယ်အိန္ဒိယရောက်လိုက်ပေးတဲ့ခါကျတော့တချို့အဲ့ဒီတွေမှာသူတို့ပြောထားတာရှိတယ်သူတို့ဟိုစပြီးတော့လုံမယ်ဆိုတော့ကိုယ်စရယ်လည်းယူလို့မရဘူးအခုဆိုရင်တချို့မိသားစုတွေဆိုရင်ဘယ်သူမှသွားเสียမလို့အဲ့ဒါကိုယ်စရယ်နဲ့သွားပြီးတော့ပို့ပေးတာတွေပါတယ်အဲ့ဒါလိုအနှံ့ပြားဖြစ်နေတယ်ဒါကြောင့်မလို့အဲ့ဒါဘာဖြစ်လာလဲဆိုတော့မဲလက်မှတ်ဖောက်ပွားမှုဆိုတာဖြစ်လာတယ်။မဲလက်မှတ်ကလည်းဟိုနည်းနည်းပါးပါးဖောက်ပွားတယ်ဆိုရင်ကျွန်တော်တို့မပြောလို့ပါဘူး။ तू ကဘယ်လိုလုပ်ကလေးဆိုတော့ကျွန်တော်တို့အခုလုပ်ပုံလုပ်နည်းကိုလေ့လာကြည့်လိုက်တဲ့အခါကျတော့မဲစင်းမှာပါတဲ့လူတွေအကုန်လုံးကိုခုနကမဲလက်မှတ်ဆိုတာအကုန်ရေးချပလိုက်တယ်။ဥပမာဆိုတော့ဒီမျိုးနယ်မှာလူတစ်သိန်းရှိတယ်ဆိုတော့တစ်သိန်းစာအကုန်လုံးသူရေးချလိုက်ပြီးတော့တက်ဆိုင်ရာအာဏာပိုင်အသီးသီးကိုလုံးဝဝေပလိုက်တာဝေပလိုက်တာ။အဲ့လိုဝေပလိုက်တဲ့အခါကျတော့ဟိုငကူတော့ထောက်ပြထားတာရှိတယ်။မဲစင်းထဲမှာဒီနေထိုင်မှုမရှိတဲ့လူ8000ခွန်တော့ဒီမျိုးနယ်မှာရှိတယ်ဆိုရင်အဲ့ဒီမဲလက်မှတ်တွေအကုန်လုံးလည်းပြန်သွားပြီရောက်သွားပြီအဲ့လောက်ကိုဆိုးတာဆိုးတဲ့ခါကျတော့အခုလက်တွေ့ကျွန်တော်တို့ဘာကြီးတွေ့လဲဆိုရင်လူတယောက်တည်းကိုလက်မှတ်3000ရတာပေါ့နော်အဲ့ဒီမှာမဲစင်းဥစ္စာပေါ့မဲစင်းနံပါတ်တွေမတူဘူးအတိအပြေကတော့သူ့ကိုပါရင်းပြီးတော့ပေးတာမဟုတ်ဘူးနံပါတ်3နေရာမှာပါလို့သူ3000ရသွားတာဒါကျွန်တော်တို့လက်ဝယ်မှာရှိတယ်အဲ့ဒီလက်မှတ်တွေလဲဆိုတော့အဲ့ဒါမျိုးကြုံတယ်အဲ့တော့အဲ့ဒီလက်မှတ်တွေကမတမာမှုတွေဖြစ်နိုင်တယ်ဒါကျွန်တော်တို့ပြောနိုင်တယ်ပေါ့နော်နောက်တစ်ခုရှိသေးတယ်အဲ့ဒါလည်းတော်တော်အရေးကြီးတဲ့ကိစ္စအဲ့တော့အိမ်တိမ်မှာဆိုရင်ကျွန်တော်တို့ဟိုတရင်တော့ရဲ့အိမ်ပေါ့နော်သူ့ကိုလာပေးထားတယ်သူ့ရဲ့အမလို့သူကကြောက်ဆရာမလားမသိဘူး तू ကကျူတင်မဲပေးထားပြီသားမဲယုံတွေပါလေစောက်မှာပါကြကျူတင်မဲပေးထားပြီသားအဲ့ကျူတင်မဲပေးထားပြီသားလူအတွက်လဲမဲလက်မှတ်ရောက်လာတာ ဆရာကကျတော့အခုဆိုကြိုတယ်မဲပေးတဲ့လူတွေအများကြီးကျွန်တော်တို့နိုင်ငံအနှံ့အများကြီးအဲ့တော့အဲ့ဒီအများကြီးလူတွေကဒီလက်မှတ်တွေကိုရတယ်ဆိုရင်သူမဲရုံကိုသွားပြီးတော့မဲသွားပေးလို့ရတယ်မဲရုံမှာလည်းဘယ်သူကမှတောင်းစစ်ဆေးနိုင်မှာမဟုတ်ဘူးဘယ်လိုမှမစစ်ဆေးနိုင်ဘူးဆိုမဟုတ်ဘူးလည်းမစစ်နေလို့ပြောထားတာဟုတ်အဲ့ဒီလူကလက်သားမှာလည်းမတူထားမှာမဟုတ်ဘူးတကယ်လို့တော်တော်ဆိုးရေပေါ့
င်မှုတွေကများနေတယ်။ဆိုရင်မှုတွေကတစ်ပြေးပြေးနဲ့များပြီးတော့ရင်ခုန်တန်းပို့ပြီးတော့မြန်လာပါပြီဆရာကြီး။အဲ့တော့ဆရာငွေပြင်းနေမှာလဲဟိုဖောက်ပွားမှုတွေဖြစ်နေတယ်ကြားတယ်ဆရာ။ဘာများကြားသေးလဲမသိဘူ
း။အဲဒါတော့ပြင်းနေတိုင်းနေရာတိုင်းပေါ့လေ။ရက်ွက်တိုင်းမှာလဲလူဝဲဖြစ်ကြတယ်ခုနပြောတယ်လို့ပေါ့။ဒီမဲစင်းစာရွက်တွေကလည်းမှားတယ်။မှားတော့လဲမဲစင်းမှားတဲ့ဟာဟိုနိုင်ငံရေးပါတီတွေကြောက်ဆိုပြီးတော့ဟောပြောပြန်ရအောင်အဲဟိုနိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ခြင်းမရှိလို့ဆိုတော့နိုင်ငံရေးပါတီ92ပါတီလားရှိတယ်သူတို့ပါဝင်တဲ့ဟာပေါ့ဟောသူတို့ဒီမဲစင်းလို့ဟိုတောင်းဝန်သူတို့နဲ့မဆိုင်လို့ကျွန်တော်ထင်တယ်လေအဲ့တော့သူတို့ကဒီကော်မရှင်ကကိုကြီးညာပြီးတော့ကြီးညာချက်ထုတ်ပြန်တယ်သူတို့ပူးပေါင်းပါဝင်ခြင်းမရှိဘူးဆိုတော့အဲ့တော့ဟိုကျွန်တော်ဆိုလိုတာလေကျွန်တော်အပြစ်တင်မလို့တော့သွားလို့မရအောင်ကျွန်တော်လည်းအခုပြစ်တင်တာမဟုတ်ဘူးဒီလိုလုပ်နေတာဟာဒီလိုရှိနေတာဒါရင်မှားနေတယ်မှားနေတာဟာကိုပြင်လို့ရအောင်လို့လုပ်ရမယ်အကောင်းဆုံးလို့ဖះရွယ်ပြောတယ်ဗျာတိတ်ခါရှိတဲ့เนาะရွေးကောက်ပွဲရှိဖြစ်ရမယ်ဆိုတဲ့ဟာလေဒီတော့ကျွန်တော်နိုင်ငံတိတ်ခါရှိမဟုတ်အော်တိတ်ခါမရှိမနေဟောထင်ရမြင်ရလျှောက်လုပ်နေတယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့တိတ်ခါလည်းကြာတယ်เนาะဟောပြောစရာဘယ်လောက်ပဲဘဇက်ကပြောနေပါစေပေါ့အဖတ်ဆယ်လို့ကတော့တကယ်တည်းလို့မရဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဟိုဒီနေ့ပေါ့လေမနေ့ကတော့ပေါ့เนาะမနေ့ကတော့ဒီဟိုတူနာမျိုးဦးစီဒီကွင်းမှာဒီပြောင်းကြက်ခိုင်ဖွံ့ဖြိုးရေးပါတီကနေပြီးတော့မဲဆွယ်စည်းရုံးနာအကြီးအကျယ်လုပ်ပါတယ်အဲ့တော့ဒါသူတို့ရဲ့ဟိုပါတော့ဟိုနောက်ဆုံးမဲဆွယ်စည်းရုံးနာလေးတစ်ခုပေါ့အဲ့တော့ဒေါ်ဆန်းစုကြည်လုပ်ခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကလုပ်ခဲ့တဲ့ဒီအနီရောင်နှွမ်းခဲ့တဲ့နေရာမှာဒီနေ့အစိမ်းရောင်ထပ်နှွမ်းရမယ်ဆိုတဲ့သဘောမျိုးနဲ့လုပ်ခဲ့တာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဥမာသမရာယီဦးသိန်းစိန်ရဲ့ဓာတ်ပုံကြီးကိုသူတို့ဒီထုံးစံတိုင်းစင်ပေါ်မှာတင်ပြီးတော့မဲဆွယ်ခဲ့ပါတယ်ပြီးခဲ့တဲ့ဘက်ကလည်းဆွေးနွေးပြီးသားပါဒီကိစ္စဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီသမရာယီဦးသိန်းစိန်နဲ့ဒီကြက်ခိုင်ဖွံ့ဖြိုးရေးဒီပါတီရဲ့ဆက်မယ်ဆက်ဆက်မှုပေါ့လေပြီးတော့တခါအဲ့ဒါတောင်မကဘူးဒီတက်မရကဝဲဦးစီးချုပ်ကပါတခါထပ်ပြီးတော့ဥပပေါင်းတဲ့သဘောဖြစ်နေတာပေါ့လေဒါနဲ့ပတ်သက်ပြီးတော့ကျမတို့ဦးစီးသူအောင်မြေဘလုံးများတုံ့တက်လို့ရတယ်ရှင်ဆွေးနွေးပေးပါအောင
်အဲ့ဒါနဲ့ပတ်သက်လို့ပထမဦးဆုံးတစ်ချိန်ပေါ့နော်ဟိုလွန်ခဲ့တဲ့တပတ်လောက်ကပေါ့အဲ့တော့ဟိုတမရကြီးခီးစင်သွားတယ်အဲ့မှာကျူဆူတဲ့လူတွေပါတယ်အကုန်လုံးကလည်းဒီပြီးခိုင်ပြိုးအလန်နေဝှေ့ရမ်းပြီးကျူဆူတယ်ပြီးခိုင်ပြိုးအုတ်ထုတ်တွေဆောင်းတယ်ပြီးခိုင်ပြိုးအင်ကြီးတွေဝတ်တယ်ပြီးတော့မှကြောကုန်းမှာဆိုရင်လည်းစာရမ်းနေတယ်ပေါ့ပြီးခိုင်ပြိုးပါတီကိုမဲပေးပါဆိုတော့ဟာလည်းအမြန်အနှံ့ပြမြင်ရတယ်မြင်ရတဲ့ခါကျတော့ကျွန်တော်တို့နားလဲတာရိုးရိုးလေးပါပဲဟုတ်ပါတယ်သမရကြီးဦးသိန်းစိန်ကဒါပြည်ခံမျိုးပါတီရဲ့ဥက္ကဋ္ဌပေါ့သူ့အနေနဲ့အခုလိုမဲဆွယ်စည်းရုံးမှုတွေလုပ်ချင်တယ်ဆိုရင်ငကူတွေကပြည်ခံမျိုးပါတီအနေနဲ့သမရကြီးကိုရွေးကောက်ပွဲဝင်စေသင့်တယ်သူရွေးကောက်ပွဲဝင်တယ်ဆိုရင်ဒါတကယ်လုပ်ခွင့်ရှိတယ်သူကသမရခီးစင်မဟုတ်ပဲねခုနတော့လို့ဟိုဘယ်လိုလဲဘာလဲပါတီဥက္ကဋ္ဌတယောက်ရဲ့ခီးစင်အနေနဲ့လုပ်မယ်ဆိုရင်အရန်ကြည့်လို့ကောင်းမှာပဲဟိုဘက်ကဒေါ်ဆန်းစုကြည်စည်းရုံးဒီဘက်ကဆိုဦးသိန်းစိန်စည်းရုံးပေါ့ကျွန်တော်တို့အရန်ကြည့်လို့ကောင်းမှာပဲအခုတော့အဲ့လိုမဟုတ်သူရွေးကောက်ပွဲမဝင်တဲ့ခါကျတော့သူ့မှာမဲဆွယ်စည်းရုံးပိုင်ခွင့်မရှိဘူးမဲဆွယ်စည်းရုံးပိုင်ခွင့်မရှိပေမဲ့လည်းအခုသူ့အားကိုလိုချင်တဲ့ခါကျတော့အားလုံးကနိုင်ငံတော်ခီးစင်ဆိုပြီးတော့စီစဉ်တယ်အဲ့တော့နိုင်ငံတော်ခီးစင်မှာလည်းတက်မလို့ကဝေးဦးစီးချုပ်ဘူချုပ်မီမဲအောင်ဆိုင်ကလည်းတကောက်ကောက်လိုက်တယ်အဲ့လိုလိုက်တဲ့ခါကျတော့ပုံစံကဘယ်လိုဖြစ်လဲဆိုတော့ဒါနိုင်ငံတော်ခီးစင်ဆိုရင်သူ့အတွက်ကိုစီစဉ်ပေးရတဲ့အစိုးရတွေဝန်ကြီးတွေအောက်ခြေကပေါ့နော်အဲ့ဒါနေရလူတွေအကုန်လုံးရှိတယ်နိုင်ငံတော်ခီးစင်နဲ့တူအောင်စီစဉ်မှုလုပ်တယ်နိုင်ငံတော်ခီးစင်နဲ့တူအောင်ဆိုရင်သမရကြီးလာတယ်နိုင်ငံတော်အလန်တွေဝှေ့ရမ်းပြီးတော့ဂျူဆူကြမယ်အားလုံးဟိုလူပေါင်းစုံပါဝင်ကြမယ်ဒီချိန်မှာဟိုအများသူငါဝေဖန်မှုတွေမဖြစ်အောင်မဲဆွယ်စည်းရုံးနာနဲ့ပတ်သက်တဲ့ဟာမဖြစ်အောင်အဲ့ဒါတွေမယူဆောင်နဲ့ပေါ့ဒီလိုသူတို့စီစဉ်လို့ရတယ်ဒါပေမဲ့အဲ့လိုမလုပ်ဘူးမလုပ်တဲ့အပြင်ကိုတစ်ဖက်ကဒါမိတိလာပြင်းပြင်းတစ်ခုလုံးအစိမ်းအောင်ထွန်းတော့ရမြည်ပါညာဆိုရက်စကလုံးနေပါဒီပီဘူးစားပေါ့
အစ
ိုးရပိုင်းသတင်းစာကနေပါပတ်မိုးပေးတဲ့ခါကျတော့ဒါကတော်တော်ဆိုးသွားပြီအဲ့တော့ဝိုင်းတော့ဝေဖန်ကြတယ်အကုန်လုံးကပုဂ္ဂလိကမီဒီယာတွေပဲအကုန်လုံးကနိုင်ငံတကာကဝေဖန်တယ်ဝေဖန်တဲ့ခါကျတော့ကျွန်တော်တို့ထင်တာအော်ဝေဖန်တယ်ဆိုရင်တော့သူတို့တွေလျှော့သွားမှာပေါ့နော်ဆင်ကျင်သွားမှာပေါ့ဘယ်ဟုတ်မလဲပူဆိုးလာတယ်ပူဆိုးတော့တမရခီးစင်မှာဒီတိုင်းပြင်အောင်ပြန်လုပ်တယ်သတင်းစာတွေကလည်းဆမင်နာတိုင်းဆမင်နာတိုင်းမှာကြီးလိုက်တဲ့ခါကျတော့တမရကြီးနဲ့ဟိုအစိမ်းအောင်အလန်တွေနဲ့တခါတည်းလွှမ်းမိုးနေရောတကယ်တော့ဒါတွေကပုံမှန်လည်းပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်သလားဆိုပြီးတော့မှကျွန်တော်တို့ဆွတ်ဆွဲမယ်ဆိုလဲဆွတ်ဆွဲနိုင်တယ်။နောက်ယူကော့ဘွဲဆိုင်ရာဥပဒေနည်းဥပဒေတွေကိုချိုးဖောက်သလားဆိုပြီးတော့မှဟိုပြောချင်တယ်ပြောလို့ရတယ်။ NLD ကတော့အခုဒါနဲ့ပတ်သက်လို့ယူကော့ဘွဲကော်မရှင်ကိုတိုင်တန်းတဲ့အဆင့်ကိုရောက်သွားတယ်။
ဟုတ်ကဲ့ပါ။ကျွန်တော်တို့မနေ့ကကျင်းပမယ်ယူကော့ဘွဲကြီးကိုနိုင်ငံတကာစောင့်ကြည့်တယ်လို့ကျွန်တော်တို့လူတွေအားလုံးလည်းရင်ခုန်စွာနဲ့စောင့်ကြည့်ကြပါဆိုရှင်။ဟုတ်ကဲ့ဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆရာဦးစီသူအောင်နဲ့ဒေါက်တာရေမွေးသိန်းကိုကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်
VOA ကနေစနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်တော်ရရှင်တွေတောင်းဆိုလိုတဲ့သေးသချင်းတွေကိုတောင်းယူလို့ရဆိုရင်တော့ VOA email လိပ်စာကတော့ burmese@voanews.com ဖြစ်ပါရဲ့ရှင်။အခုညပိုင်း9နာရီမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 25 kHz 11965 line to meter 32 kHz 9325 line to meter 50 kHz 9985 line to meter 190 kHz 1505တို့အနေနဲ့နားဆင်နိုင်ကြပါရဲ့ရှင်။ဖုန်းရနေပိုင်းအစီအစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုရှားဖောင်အားကြီးညာပေးပါအောင်ရှင
်မြန်မာနိုင်ငံမှာမနက်ဖြန်ကျင်းပမဲ့တထွေရွေးကောက်ပွဲအတွက်သက်ဆိုင်ရာမဲယုံတွေမှာစတင်ပြင်ဆင်နေကြသလိုလုံခြုံရေးအတွက်အာဏာပိုင်တွေစောင့်ကြနေကြသလိုနိုင်ငံရေးပါတီတွေကလည်းစောင့်ကြည့်အကဲခါဖို့ပြင်ဆင်နေကြပါပြီရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မစိုးရိမ်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အင်းကနေနေပြည်တော်မှာရွေးကောက်ပွဲပြင်ဆင်မှုတွေသွားရောက်ကြည့်ရှုစဉ်ပြောကြားသွားပါတယ်။မဲယုံအများစုမှာမဲဘုံတွေကိုစတင်ပြင်ဆင်နေကြတယ်လို့စနေနေ့မနေ့ကလေးကစတင်ပြင်ဆင်ကြိုတင်မဲပေးတွေမဲတွေကိုလည်းတနိုင်ငံလုံးမှာဆက်လက်ပေးနေပါတယ်။ပထမဆုံးအကြိမ်အရသာအစိုးရလက်ထက်မှာကျင်းပမဲ့တထွေရွက်ကောက်ပွဲအတွက်လူထုကြားစိတ်ဝင်စားမှုများတဲ့အတွက်မဲပေးသူများမယ်လို့လည်းရန်ကုန်မြို့ကမဲယုံတာဝန်ခံတွေကခန့်မှန်းနေကြပါတယ်။အဓိကတိုက်ခန်းနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့ရွေးကောက်ပွဲရလာတွေကိုရန်ကုန်မြို့ကဌာနချုပ်ရုံးမှာ LCD TV ကြီးတစ်လုံးနဲ့ထုတ်ပြန်ကြေညာနိုင်ဖို့စီစဉ်ထားတယ်လို့လည်းပါတီပြောခွင့်ရသူဦးညံဝင်းကပြောပါတယ်။တရုတ်နဲ့ထိုင်ဝမ်တို့ကြား1949ကစလို့ပထမအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမဲ့စင်ကာပူနိုင်ငံထိပ်သီးညီလာခံမတိုင်ခင်ဒီကနေ့မှာပဲနိုင်ငံခေါင်းဆောင်တွေလက်ဆွဲနှုတ်ဆက်ခဲ့ကြပြီးတမိုင်းဝင်တွေ့ဆုံမှုစတင်လိုက်ပါတယ်။ထိုင်ဝမ်သမ္မတမယင်ကြောင့်နဲ့တရုတ်သမ္မတရှီကျင်းပင်တို့အပြုံးကိုစီနဲ့တည်င်းထောက်တွေကိုလှည့်ဝေရန်နှုတ်ဆက်ခဲ့ပြီးဆွေးနွေးပွဲကိုစတင်ခဲ့တာဖြစ်ပါတယ်။ဘသူကမှကျွန်တော်တို့ကိုသွေးခွဲလို့မရဘူးကျွန်တော်တို့ဟာမိသားစုထဲသာဖြစ်ကြောင်းလဲသမ္မတရှီကျင်းပင်ကပြောသွားပါတယ်။ဒါဟာပထမဆုံးတွေ့ဆုံကြတာမှန်ပေမဲ့မိတ်ဆွေဟောင်းတွေပြန်ဆုံရတယ်လို့စိတ်ထဲမှာခံစားရတယ်လို့ထိုင်ဝမ်သမ္မတမာကပြောပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကတနိုင်ငံရဲ့စံတန်ဖိုးနဲ့ဘဝဖြတ်သန်းမှုတွေကိုနားလည်ကြဖို့လိုတယ်လို့သူကပြောပါတယ်။အကြမ်းဖက်မှုလုပ်ရတွေဖြစ်ပေါ်နိုင်တဲ့စိုးရိမ်မှုကြောင့်အီဂျစ်နိုင်ငံရှမ်အယ်ရှီယားမြို့မှာလင်းရင်ပြန်တမ်းမှုတွေရွှေ့ဆိုင်းလိုက်ပြီးယာနဲ့ခြီးတဲ့ကဘာလက်ခီးတွေတောင်တင်နေကြပါတယ်။ပြီးခဲ့တဲ့တစ်ပတ်ကရုရှားခီးတွေတင်လင်းရင်ဒဇင်းပြက်ကျခဲ့ပြီးလူပေါင်း124ဦးစလုံးသေဆုံးကြရတာဟာဘုံခွဲတိုက်ခိုက်မှုကြောင့်လူသံတရတွေပုံမှန်ကြီးထွားလာနေပါတယ်။ဒီလင်းရင်ပြက်ကျရတဲ့အကြောင်းရင်းခိုင်လုံတိကျတဲ့အဖြစ်သိရတဲ့အထိအီဂျစ်နိုင်ငံစီပြန်တမ်းတဲ့ရုရှားခီးတွေတင်လင်းရင်အလုံးကိုရုရှားကရွှေ့ဆိုင်းထားလိုက်ပါတယ်။
တွင်ချင်းချုပ်ကိုရှားဖောင်ကြင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျမနောင်လဖိုင်ပါည9နာရီမှာတခါထုတ်လွှင့်မဲ့အစီအစဉ်မှာတော့ line meter 24 25 32တို့ကနေနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.